Welcome to the Voice of America in Burmese.
Mingla nya chama to ta shin mya shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ် August လ24ရက်တနင်္လာနေ့ညပိုင်း 9:20 အစီအစဉ်တွေကို line to meter 24 25 32 51နဲ့ line line meter 190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမနန်းလာပါဒီကနေ့ညစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပ
ါကျမဧသနာကြော်ပါရှင်အာရှဒေသတလွားကအစုရှယ်ယာဈေးကွက်ဒီမှာဒီကနေ့တနင်္လာနေ့ဈေးပိန်ချိန်မှာဈေးအများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မနေ့ပိုင်းရှယ်ယာအရောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝိုင်းအစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေပါတယ်တောက်ချာနေကနယ်သာလန်ပြင်သစ်ပြေးဆွဲတဲ့ဒါလေးစီစဉ်ရထားပေါ်မှာလက်နဲ့အမြောင်များနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့သူတွေကိုပြည်သက်သမားကပြည်သက်ရဲ့အမြင့်ဆုံးဂုဏ်သုဆောင်ဆုတွေဒီကနေ့ပဲပေးရချီးမြှင့်လိုက်ပါတယ်ရှင်ဒီလိုမျိုးဒေတာရဲနဲ့နိုင်ငံတကာသတင်းတွေကိုပြောပြပေးဖို့ရှိပါတယ်နန်းလောင်ရေ
ကောင်းပါပြီရှင်ရေဘေးတန်အဆိုးဆုံးခံခဲ့ရတဲ့ဒေတာတွေထက်ကပြည်သူတွေဟာဆန်နဲ့တောက်ရည်တွေလိုအပ်နေသလိုအသက်မွေးဝမ်းကြောင်းလုပ်ငန်းတွေပြန်ဆောက်ဖို့အတွက်လည်းအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ
်ကိုယ်ကိုင်းရှင်းရမယ်ကျွန်တော်တို့လုံးဝမရှိသေးတဲ့နေရာလည်းကြောက်လို့ဒီရကြီးသားတဲ့နေရာမျိုးတွေအရှိန်လုံးလို့
ဒီရီတိုင်းဖန်တနော်မြို့နယ်ထဲကဒေသခံတို့ပြောတော်တာပါရှင်အသေးစိတ်ကိုတော့သတင်းတွေပြီးမှတင်ပြပါမယ်ဒါအပြင်မြန်မာရွေးကောက်ပွဲမှာကြိုတင်မဲပေးတာကိုစောင့်ကြည့်ခွင့်ရဖို့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကိုခွင့်ပြုဖို့ရွေးကောက်ပွဲကော်မရှင်ကိုကာတာစင်တာကတိုက်တွန်းလိုက်တဲ့သတင်းချင်းပြည်နယ်မှာတဘာဝဘေးဒဏ်ကြောင့်နေအိမ်ပျက်စီးသွားသူတွေကိုမြေနေရာတည်ချထားပေးလိုက်တဲ့သတင်းတွေကိုလည်းတင်ပြသွားမှာပါခုရင်ဆုံးတော့သတင်းလာနေထိတ်တန့်ရောက်သတင်းတွေကိုမအေးသန္တာကျော်နဲ့မတင်ကြီးထိုက်တို့ကပြောပြပေးကြပါအောင်ရှင်
အာရှဒေသတလွှားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တနင်္လာနေ့ဈေးပိတ်ချိန်မှာဈေးများကြီးကျဆင်းခဲ့ပြီးတော့ဥရောပဈေးကွက်တွေရဲ့မနေ့ပိုင်းရှယ်ယာအရောင်းဝယ်ဈေးတွေလည်းကျဆင်းကကမ္ဘာနဲ့အဝိုင်းအစုရှယ်ယာဈေးတွေဆက်ပြီးတော့ကျဆင်းနေတာပါ။ American ပြည်အောင်စုမှာကတောက်ကြနေတဲ့ကဈေးက300ခန့်လုံးကျဆင်းတာဖြစ်ပါတယ်။တနင်္လာနေ့ American အစုရှယ်ယာဈေးကွက်မှာဈေးကွက်ဖွင့်ပွင့်ခြင်းမနေ့ပိုင်းအတွင်းမှာပဲ Dow Jones အညွန်ကိန်းက900ခန့်လုံးနေပါကျဆင်းခဲ့ပါတယ်။ဥရောပရဲ့အဓိကအညွန်ကိန်းတွေ400ခန့်လုံးကျော်ကျဆင်းခဲ့တာပါဒီကနေ့ဟာအာရှအစုရှယ်ယာဈေးကွက်မှာဈေးဆက်တိုက်ထိုးကျနေတဲ့ခုနှစ်ရက်မြောက်နေ့ဖြစ်ပါတယ်တခြားကုန်ပစ္စည်းဈေးနှုန်းတွေလည်းကျဆင်းပြီးတော့ရေနံစိမ်းဈေးက400ခန့်လုံးကျော်ကျဆင်းတာပါဒါဟာ6နှစ်ကျော်ကာလအတွင်းအနှိမ့်ဆုံးဈေးကိုကျတာလည်းဖြစ်ပါတယ်တရုတ်ကရှန်ဟိုင်းအစုရှယ်ယာဈေးကွက်က 8.500 ခန့်လုံးဈေးကျနဲ့ပိတ်သွားပြီးတော့ယင်းနှိမ့်နယ်သူတွေကတော့တရုတ်အစိုးရတာကိုဘလို့ကင်တွင်မလဲဆိုတာစောင့်ကြည့်နေကြပါတယ်ဒီရပိုင်းအတွင်းမှာကမ္ဘာတစ်လွှားအစုရှယ်ယာဈေးတွေကျဆင်းနေတာဟာခံမှန်းထားရတဲ့ပို့ပြီးတော့နှေးခွင့်နေတဲ့တရုတ်နိုင်ငံရဲ့စီးပွားရေးကိုစိုးရိမ်နေကြတာကြောင့်အဓိကဖြစ်ပါတယ်ဂျပန်နိုင်ငံမှာနီကေးအစုရှယ်ယာအညွန်ကိန်းက6လအတွင်းမှာအနှိမ့်ဆုံးဖြစ်နေတဲ့တနင်္လာနေ့က 4.600 ခန့်လုံးကျဆင်းခဲ့ပါတယ်ဟောင်ကောင်ရဲ့ဟန်ဆန်အညွန်ကိန်းကလည်း 4.900 ခန့်လုံးကျဆင်းပါတယ် Pacific ဒေသတွင်းကတခြားနိုင်ငံတွေလည်းအစုရှယ်ယာဈေးတွေအများကြီးကျဆင်းခဲ့ပါတယ်ရှင်
ကိုရီးယားကျွန်းဆွယ်မှာလက်တလော့ရန်ဆောင်မှုတွေနဲ့ပတ်သက်ပြီးမြောက်ကိုရီးယားတို့ဘက်ကမှားယွင်းနေရတဲ့ကိုပြုပြင်ချဖို့တောင်ကိုရီးယားသမ္မတပတ်ကွန်ဟေးကလူသိရှင်ကြားတောင်းဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာစစ်ဖြစ်မဲ့အရေးကနေရှောင်ရှားနိုင်ဖို့နှစ်နိုင်ငံအစ်မြင့်တန်တမန်တို့ကြားဆွေးနွေးမှုတွေကနေတန်တမန်ရေးအရာပြေလည်မှုမရနိုင်ဖြစ်နေချိန်မှာပဲတောင်ကိုရီးယားသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်တလောဖြစ်ပေါ်နေတဲ့စည်ရည်တင်းမာမှုတွေနဲ့ရန်စားတဲ့လုပ်ရက်တွေတချော့ပြန်ဖြစ်မလာစေဖို့မြောက်ကိုရီးယားတို့အနေနဲ့ကြိုတင်ကာကွယ်လှုပ်ဆောင်ဖို့နဲ့ရှင်းလင်းတောင်းပန်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါတယ်။ဒီလိုမှမဟုတ်ရင်တော့နယ်စပ်ကနေအတန်ချဲ့ဆက်တွေနဲ့ဝါရဖြန္နာတွေကိုအတိုင်းအတာတစ်ခုအထိဆက်လက်တိုးမြှင့်လှုပ်ဆောင်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတကထိတ်တန့်အကြံပေးတွေနဲ့ပြုလုပ်တဲ့အစည်းအဝေးမှာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားစန့်ကျင်ဝါရဖြန့်ထုတ်လွှင့်နေတာတွေကိုရပ်ဆိုင်မလား။ဒါမှမဟုတ်ဆေးအရာတိုက်ခိုက်မှုတွေကိုရင်ဆိုင်မလားဆိုပြီးမြောက်ကိုရီးယားဘက်ကပြောဆိုထားတဲ့အချိန်ကာလသတ်မှတ်ချက်ကျော်လွန်ပြီးမကြခင်စနေနေ့မှာနှစ်နိုင်ငံကြားစစ်မဲ့ဆုံးပါမွန်ဂျွန်မှာနှစ်ဖက်တို့အရေးပေါ်အစည်းအဝေးစတင်ခဲ့ကြတာဖြစ်ပါတယ်။နှစ်ဖက်စလုံးတို့ကစစ်တပ်အကြီးအကဲအရာရှိတဦးနဲ့အစစ်မြင့်တန်တမာတဦးစီတက်ရောက်ဆွေးနွေးနေကြတဲ့ဒီကနေ့၃ရက်မြောက်နေ့မှာလဲဆွေးနွေးမှုတွေမှာတော့တိုးတက်မှုတစုံတရာမတွေ့ရသေးပါဘူးရှင်။
မြန်မာနိုင်ငံမှာလက်ထက်ထိန်များခြင်းဆိုင်ရာဥပဒေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥပဒေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့လက်မှတ်မရေးထိုးဖို့သမ္မတဦးသိန်းစိန်ကို HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးကဒီကနေ့ပဲတိုက်တွန်းသွားပါတယ်။မျိုးဆောင်ဥပဒေ၄ခုတွေကနှစ်ခုဖြစ်တဲ့တလင်တမယာစနစ်ကျင့်သုံးရေးမူကြမ်းနဲ့ဘာသာကူးပြောင်းမှုဆိုင်ရာဥပဒေမူကြမ်းတို့ကိုတော့လွှတ်တော်နေရက်ကအခုလ20ရက်နေ့ကအတည်ပြုခဲ့ပြီးတာဖြစ်ပါတယ်။အဲ့ဒီဥရီတွေဟာကိုယ်ဝယ်ရာဘာသာကိုအခြေခံပြီးတော့ခွဲခြားမှုပြုလုပ်ရာရောက်တဲ့နိုင်ငံတကာမှာအကာအကွယ်ပေးထားတဲ့ ပုဂ္ဂလလွတ်လပ်ခွင့်နဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်တွေကိုချိုးဖောက်ရာရောက်တယ်လို့ HRW ကပြောပါတယ်။အဲဒီဥပဒေမူကြမ်းနှစ်ခုကိုခွင့်ပြုပေးလိုက်တာဟာလွှတ်တော်အနေနဲ့အခြေခံလူ့အခွင့်အရေးကိုမျက်ကွယ်ပြုပြီးတော့မြန်မာနိုင်ငံမှာရှိထားတဲ့လူ့အတိုင်းအဝန်အချင်းချင်းကြားတင်းမာနေတဲ့ဆက်ဆံရေးကိုမီးထိုးပေးတယ်လို့ဖြစ်စေတဲ့မြန်မာနိုင်ငံအတွက်အရေးကြီးလာတဲ့ရွေးကောက်ပွဲမတိုင်ခင်အတင်းအဆောင်မခံတဲ့အသွင်ကူးပြောင်းမှုအခြေအနေကိုထိန်းချုပ်မှုဖြစ်တယ်လို့ HRW ရဲ့အာရှဒေသဆိုင်ရာဒုညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်။နိုဝင်ဘာရွေးကောက်ပွဲနဲ့နီးကပ်လာနေတဲ့အချိန်မှာလူ့အခွင့်အရေးစံနှုန်းတွေနဲ့မကိုက်ညီတဲ့ဥပဒေတွေကိုပွင့်လင်းမြင်သာမှုမရှိဘဲနဲ့လွှတ်တော်ကအတည်ပြုတာကြောင့်မြန်မာနိုင်ငံကဥပဒေပြုသူတွေအနေနဲ့ဒီမိုကရေစီနဲ့အခွင့်အရေးလေးစားမှုအပေါ်မှာဘလောက်အလေးနဲ့ရှိလဲဆိုတာမေးခွန်းထုတ်เสียဖြစ်လာတယ်လို့ Phil Robinson ကဆိုပါတယ်။မြန်မာနိုင်ငံကိုအဓိကထောက်ပံ့ပေးနေတဲ့ဂျပန်၊ဥရောပသမ္မတဗြိတိန်နဲ့အမေရိကန်ပြည်အောင်စုတို့အနေနဲ့အဲ့ဒီဥပဒေတွေကိုလူသိရှင်ကြားရှုတ်ချပြီးတော့ချက်ချင်းပယ်ဖျက်ဖို့တောင်းဆိုသင့်တယ်လို့လည်း Mr. Robinson ကပြောပါတယ်ရှင
်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲပြီးသတင်းတစ်ပတ်အကြာဒီကနေ့တင်းလာနေမှာလဲဘန်ကောက်မြို့တော်ကဆောက်လုပ်ရေးလုပ်ငန်းခွင်တစ်ခုမှာဘုံတလုံးရှာပွေရှင်းလင်းနိုင်ခဲ့တယ်လို့ထိုင်းရဲတို့ကပြောပါတယ်။ဒါပေမဲ့အခုတွေ့ရှိရတဲ့ဘုံဟာပြီးခဲ့တဲ့သတင်းပတ်တုန်းကလူပေါင်း20ရုပ်တေဆုံးခဲ့ရတဲ့နိုင်ငံရဲ့အဆိုအဝါဆုံးဘုံပေါက်ကွဲမှုနဲ့ဆက်ဆက်မှုရှိသလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဘန်ကောက်မြို့တော်အီယာဝန်နှက်ကွန်းအနီးဘုံခွဲခဲ့တဲ့လက်သက်တရားခံကိုခြေရခံမရဖြစ်နေပြီးဘုံခွဲခဲ့သူဟာနိုင်ငံတွင်းမှာရှိနေသေးသလားဆိုတာလည်းမသေးကြဘူးလို့ထိုင်းရဲတို့ကပြောဆိုပြီးတဲ့နောက်မှာပဲနောက်ထပ်မပေါက်ကွဲသေးတဲ့ဘုံတလုံးကိုရှာဖွေတွေ့ရှိခဲ့တာဖြစ်ပါတယ်။ဘန်ကောက်ဘုံခွဲတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းလူ3ဦးတို့ကိုဖမ်းဆီးထားတာမှာတော့လူမှုကွန်ရက်ပေါ်မှာမမှန်မကန်သတင်းဖြန့်မှုနဲ့ထိုင်းနိုင်ငံသား2ဦးတို့ပါဝင်ပြီးနောက်တစ်ဦးကတော့ဟောင်ကောင်အခြေစိုက်ဓာတ်ပုံဆရာ2ဦးဖြစ်ပါတယ်။ဟောင်ကောင်အခြေစိုက်ဓာတ်ပုံဆရာအန်တနီကွမ်းကတော့ဘန်ကောက်ပေါက်ကွဲမှုကိုဓာတ်ပုံရိုက်ကူးပြီးဘန်ကောက်ကအပြန်လေယာဉ်ပေါ်မှာကြီးကအင်ဂျင်နဲ့ဟဲလ်မက်တို့ဝတ်ဆင်ဖို့ကြံစီခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်ပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965ဆိုင်းဒိုမီတာ32 kHz 9323ဆိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ရှင်တောက်ချာနေကနယ်သာလန်ပြည်သစ်ပြေးဆွဲတဲ့တာလစ်ကြီးစံရထားပေါ်မှာလက်နဲ့အမြောင်များနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖမ်းပေးခဲ့တဲ့အမေရိကန်နိုင်ငံသား3ဦးနဲ့ဗြိတိန်နိုင်ငံသား2ဦးတို့ကိုပြည်သစ်သမ္မတဖွန်ဆွာအိုလန်ကပြည်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုံးဆောင်ဆုတွေကိုဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်။ပါရီမြို့တော်မှာဒီကနေ့ကျင်းပတဲ့အခမ်းအနားမှာ Mr. အိုလန်ကဗြိတိန်နိုင်ငံက Chris Norman နဲ့အမေရိကန်တွေဖြစ်ကြတဲ့ Spencer Stone, Alex Scarlettos နဲ့ Anthony Settler တို့ရဲ့ရင်ပတ်မှာဆုတစိတ်ချိတ်ပေးခဲ့ပါတယ်။အရင်သတင်းဘက်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုအဖြစ်ပြက်ကြကသူတို့တွေရဲ့လှုပ်ဆောင်ချက်ကရဲစွမ်းတက်သည့်စီလုံးညီညွတ်မှုနဲ့ပျော်လင်းချက်ရောင်ကြီးရဲ့ပြရုပ်ဖြစ်တယ်လို့ပြင်သစ်သမားကပြောသွားပါတယ်။အကြမ်းဖက်သမားတယောက်ကတိုက်ခိုက်ဖို့လှုပ်ဆောင်နေအကြီးစဲထိခိုက်ပျက်စီးအောင်လုပ်ဖို့သူ့မှာလက်နက်ခဲရဲ့အပြည့်စုံလဲပါတယ်။သူ့ကိုယ်သာအသက်ဆုံးပြီးတော့ဝင်မတိုက်ဘူးဆိုရင်သူကအဆုံးအရှုံးအများကြီးဖြစ်အောင်လို့တိုက်ခိုက်လိုက်နိုင်မှာလို့သမားအိုလန်းကပြောသွားခဲ့ပါတယ်ရှင်။
ဒီကနေ့တင်းနယ်လာနေအမေရိကန်ပြည်တော်စု last week ကမှကျင်းပမဲ့ညီလာခံတစ်ခုမှာအမေရိကန်ပြည်တော်စုရဲ့တန့်စင်တဲ့စွမ်းအင်ထုတ်လုပ်ရေးအပေါ်အမေရိကန်သမ္မတဘရက်အိုဘားမားအာယုံဆိုင်မင်ကွန်ပြောဆိုဖို့ရှိနေပါတယ်။ဒီနှစ်ကုန်ပိုင်းမှာရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်တစ်ခုချုပ်ဆိုနိုင်ဖို့ကမ္ဘာတလွားကြိုးပမ်းနေကြချိန်မှာပဲအမေရိကန်သမ္မတအနေနဲ့လည်းပြည်တွင်းကာဗွန်ထုတ်လွှတ်မှုတွေကိုရှော့အချနိုင်ရေးပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်နေတာဖြစ်ပါတယ်။တနင်္လာနေ့မှာကျင်းပမဲ့အမျိုးသားတန့်စင်စွမ်းအင်ဆိုင်ရာညီလာခံကတော့တန့်စင်တဲ့စွမ်းအင်ဆိုင်ရာရလဒ်တွေထွက်ပေါ်လာရင်းနဲ့အမေရိကန်ပြည်တော်စုရဲ့လျှက်စစ်ကွန်ရက်တွေစမ်းသစ်ရေးတို့အပေါ်အစိုးရနဲ့ပုဂ္ဂလိကပိုင်းတို့အနေနဲ့ပူးပေါင်းဆောင်ရွက်နိုင်မဲ့ညီလန်းတွေကိုရှာဖွေဖို့ရည်ရွယ်တာဖြစ်တယ်လို့ညီလာခံစီစဉ်သူတို့ကပြောပါတယ်။ညီလာခံမှာတော့သမ္မတအိုဘားမားမိန့်ခွန်းပြောမှာဖြစ်တယ်လို့လျှက်စစ်ကုမ္ပဏီကြီးတွေကအကြီးအကဲတွေဆိုလာနည်းပညာဆိုင်ရာလုပ်ငန်းကြီးတွေနဲ့လျှက်စစ်ကားစီးကွက်ကအကြီးအကဲတို့ပါမိန့်ခွန်းပြောဖို့ရှိပါတယ်ရှင်
။အီရန်နိုင်ငံဟာအကြမ်းဖက်မှုတိုက်ဖြတ်ရေးမှာဒေသရင်းအဓိကအရေးပါတဲ့နိုင်ငံဖြစ်တယ်လို့ဗြိတိရှားနိုင်ငံသားရဲ့ဝန်ကြီးကဒီကနေ့ပဲပြောသွားပြီးတော့အီရန်အစိုးရနဲ့ဆက်ဆံရေးမှာတော့ဗြိတိရှားအစိုးရအနေနဲ့တော်တော်ကိုသတိထားရမယ်လို့ဆိုပါတယ်။ ဣရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ကမ္ဘာ့အရာကြီး6နိုင်ငံနဲ့ဣရန်နိုင်ငံသားအရင်လာမှာသဘောတူညီမှုတစ်ခုရခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာတော့ဗြိတိန်နဲ့ဣရန်တို့ကအပြန်အလှန်သူတို့ရဲ့တန်ရုံတွေကိုနှစ်ပေါင်းများစွာအတွင်းမှာပထမအဆုံးအကြိမ်ဖြစ်နေပြန်ပြောင်းဖွင့်လှစ်ခဲ့ပါတယ်။ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဖိလစ်ဟာမွန်ကဣရန်သမ္မတဟာဆန်ရိုဟာနီနဲ့တေရန်မြို့တော်မှာတွေ့ဆုံပြီးတော့သူတို့နှစ်နိုင်ငံမှာတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ယုံကြည်မှုတွေမယုံကြည်မှုတွေအများကြီးရှိထားခဲ့ပေမဲ့လည်းဘုံရက်တည်မှုကမှတူညီတယ်လို့ပြောသွားခဲ့ပါတယ်ရှင်
။လေဗနန်နိုင်ငံမှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေနဲ့လုံထင်းတပ်ဖွဲ့ချအချမ်းဖက်ထိတိုက်တွေ့ခဲ့ပြီးနောက်တနေ့ဒီကနေ့တနင်္လာနေ့မှာတော့လေဗနန်နိုင်ငံရဲ့မြို့တော်မှာဆန္ဒပြဖို့အစည်းအဝေးကိုဥဆောင်စီစဉ်သူတို့ဆိုင်းငံ့လိုက်ပါတယ်။ You stink နန်းဟောင်းနေတယ်လို့နာမည်ပေးထားတဲ့လှုပ်ရှားမှုကိုတနင်္လာနေ့ညနေခင်းဘေရုတ်မြို့တော်မှာပြုလုပ်မယ်လို့လူမှုကွန်ရက် Facebook ကနေကြေညာထားခဲ့တာပါ။ဒါပေမဲ့တောင်းဆိုချက်တွေကိုပြန်လည်သုံးသပ်ဖို့လိုအပ်တာကြောင့်ဒီလှုပ်ရှားမှုကိုဒီကနေ့မလုပ်ဖြစ်ခဲ့တာဖြစ်ပါတယ်။သူတို့ကြုံတွေ့နေရတဲ့အခြေအနေတွေကိုရှင်းပြဖို့အတွက်လည်းသတင်းစာရှင်းလင်းပွဲတစ်ခုလုပ်ဖို့လည်းစီစဉ်ထားပါတယ်။နိုင်ငံတော်ကအမှိုက်တွေပုံနေတဲ့အပေါ်စိတ်ဆိုးဒေါသထွက်နေတာကိုဖော်ထုတ်ပြသဖို့နဲ့သမရတဲ့ခံအဖို့အတွက်တစ်နှစ်ကျော်ကြာမအောင်မမြင်ဖြစ်နေမှုကိုပိုပြီးစိတ်ပြက်လက်ပြက်ဖြစ်တာကိုပြသဖို့ထောင်နဲ့ချီတဲ့လူတွေတင်းငင်းနေကြဆလို့ဘေးရုတ်မြို့တော်မှာငြင်းငြင်းချမ်းချမ်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်။တနင်္လာနေ့ညထိုက်တန်ရောက်တဲ့တွင်ကိုမအေးတနာကျော်နဲ့မတင်ကြီးထိုက်တို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတရိုက်နားဆင်နိုင်ပါတယ်ခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးပါရမယ်မကြခင်ရောက်လာတော့မယ့်2015ရွေးကောက်အထွေထွေရွေးကောက်ပွဲမှာပွင့်လင်းမြင်သာမှုရှိရေးအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကြိုတင်မဲ့ပေးရမှာလေ့လာနိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေ့လာစောင့်ကြည့်ရေးအဖွဲ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ယာယီတက်တေခန်လက်မှတ်ကင်ဆောင်ထားသူတွေနဲ့လူနည်းစုတွေပါမဲ့ပေးခွင့်ရရှိဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်း6မှတင်ငေးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ကြိုတင်မဲပေးတဲ့နေ့တွေမှာပါစောင့်ကြည့်နိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေးလာစောင့်ကြည့်ရေးအဖွဲ့မြန်မာဌာနတာဝန်ခံဖရက်ဒရစ်ရော့စကီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်လက်ရှိစနစ်အရကြိုတင်မဲပေးချိန်မှာစောင့်ကြည့်လေ့လာဖို့တော့ခက်ခဲနေသေးတယ်လို့ဖရက်ဒရစ်ရော့စကီက VOE နဲ့တီးတန့်တွေ့ဆုံမေးမြန်းရာမှာအခုလိုပြောပါတယ်
Advance voting was a very it's perceived to have been a very serious problem in past elections and the election commission
ပြည်ထောင်စုရွေးကောက်ပွဲမှာကြိုတင်မဲပေးတာဟာကြီးမားတဲ့ပြဿနာဖြစ်ခဲ့ပါတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်တို့ကိုကြိုတင်မဲပေးတဲ့နေရာမှာလေ့လာခွင့်ပေးမယ်လို့ပြောထားပါတယ်စီမင်းစည်းကမ်းတွေအရဆိုရင်တော့နိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့တွေရောပြည်ရင်းအဖွဲ့တွေကစောင့်ကြည့်လေ့လာခွင့်ပေးရမှာဖြစ်ပါတယ်ဘယ်လိုလက်တွေ့စောင့်ကြည့်ခွင့်ပေးမလဲဆိုတာကိုပဲမေးခွန်းထုတ်ရမှာပါလက်ရှိစနစ်အရာတချို့ကြိုတင်မဲပေးတဲ့နေရာတွေမှာလေးလာစောင့်ကြည့်ဖို့အခက်အခဲတွေရှိနေပါတယ်ဥပမာတမတော်သားတွေကြိုတင်မဲပေးတာမျိုးပေါ့ကြိုတင်မဲပေးမဲ့ရက်ကိုတည်တည်ချာချာမတတ်မရသေးပါဘူးပြီးတော့တက်ထဲမှာကြိုတင်မဲဘယ်လိုပေးမလဲဘယ်တော့ပေးမလဲဆိုတာကလည်းတရင်မှုတွေကပဲစီစဉ်မှာဖြစ်ပါတယ်နောက်ပိုင်းမှာတော့ရွေးကောက်ဘက်ကော်မရှင်နဲ့ကျွန်တော်တို့ဘယ်လိုစောင့်ကြည့်လေးလာရမလဲဆိုတာကိုတခြားဆွေးနွေးပါဦးမယ်စောင့်ကြည့်လေးလာသူတွေကြိုတင်မဲပေးမှုကိုစောင့်ကြည့်လေးလာနိုင်ခွင့်ဟာလဲရွေးကောက်ပွဲတစ်ပွဲရဲ့ယုံကြည်စိတ်ချရမှုအတွက်အရေးကြီးပါတယ
် White Card လို့ခေါ်တဲ့ယာယီတက်တေခံလက်မှတ်တွေကိုဖျက်သိမ်းလိုက်ခြင်းအပြင်အရင်ကမဲပေးခွင့်ရှိသူတွေရဲ့အခွင့်အရေးတွေဆုံးရှုံးသွားတယ်လို့ Mr. Roski ကသုံးသပ်ပါတယ်ရခိုင်ဒေသကလူနည်းစုတွေအပါအဝင်မဲပေးပိုင်ခွင့်ရှိသူတွေအားလုံးမဲပေးခွင့်ရအောင်ကာတာစင်တာအနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ Mr. Roski ကပြောပါတယ
် It's a very serious concern of ours that a population a significantpopulation in the country that had been previously eligible to vote may not have the opportunity to vote it's bad practice internationally
အရင်တုန်းကမဲပေးပံခွင့်ရှိတဲ့အများပြားလာတဲ့လူကြီးတွေမဲပေးပံခွင့်မရှိတော့တာကိုအလွန်စိတ်ပူမိပါတယ်နိုင်ငံတကာမှာဆိုရင်တော့ဒါဟာမကောင်းတဲ့အလေးအထားလို့ယူဆကြပါတယ်တကယ်လို့မဲပေးခွင့်ဆုံးရှုံးကြတယ်ဆိုရင်တော့လူထုံးလုံးကြီးအရာမဖြစ်သင့်ပါဘူးဒီလူတွေဟာမဲပေးပံခွင့်ရှိသူတွေဟုတ်မဟုတ်ခွဲခြားသတ်မှတ်ဖို့တရားမျှတစွာဆောင်ရွက်ပေးဖို့လိုပါတယ်ဒီလူတွေမဲပေးခွင့်မရဘူးဆိုတာသိရတော့ကျွန်တော်တို့အနေနဲ့စိတ်ပျက်မိပါတယ်။ကာတာစင်တာအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးရင်းနဲ့နိုင်ငံသားသတ်မှတ်ရေးတွေမှာဘာမှဝင်ပြီးတော့မဆွတ်ဖက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်ကလူနည်းစုတွေအပါအဝင်မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါတယ်။
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့အခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရာကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ဖြစ်ပါတယ်ကာတာစင်တာကနေမြမရွေးကောက်ပွဲဖြစ်စဉ်ဆိုင်ရာဒုတိယအစီရင်ခံစာနဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ခဲ့ပါတယ်။ပထမအစီရင်ခံစာကိုတော့2015ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်ရှင်
။မတ်သိငီလင်းပါရှင်။တစ်ဆက်ထဲမှာပဲရွေးကောက်ပွဲကိုယ်စားလှယ်လျှောက်လွှာရေးပယ်ချခံရတဲ့သတင်းသက်ဆက်ပြီးတော့တင်ပြပါမယ်။မကြခင်ကျင်းပတော့မဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းတွေကိုကော်မရှင်ကစတင်စီစစ်နေချိန်မှာပဲနိုင်ငံသားဖြစ်မှုနဲ့ပတ်သက်ပြီးကိုယ်စားလှယ်လောင်းတချို့ရဲ့လျှောက်လွှာတွေလည်းပယ်ချခံရပါတယ်။နာမည်စရင်တင်တွင်းလွှာပယ်ချဖို့ဆုံးဖြတ်ချက်ကိုပြန်လည်ချေပအယူခံဝင်မဲ့သူရှိသလိုဥပဒေနဲ့အညီဖြစ်တဲ့ဆိုရင်ဆုံးဖြတ်ချက်ကိုလက်ခံမဲ့သူတွေလည်းရှိနေကြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတွေအဖြစ်အမည်စရင်တင်သွင်းထားတဲ့အထက်ကအနည်းဆုံးကိုယ်စားလှယ်လောင်း၃ယောက်ရဲ့လျှောက်လွှာတွေကိုနိုင်ငံသားဖြစ်မှုနဲ့ဆက်နွယ်ပြီးသက်ဆိုင်ရာကော်မရှင်ရုံးတွေကပယ်ချခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲတုန်းကအာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်ခံထားရတဲ့ဦးရွှေမောင်ဟာမြန်မာနိုင်ငံသားမိဘ2ဦးကမွေးဖွားသူမဟုတ်တဲ့အတွက်ရွေးကောက်ပွဲဥပဒေပုံမှ10ဂါကြီးအပိုက်5အရာရွေးချယ်ပိုင်ခွင့်မရှိဘူးဆိုပြီးပြိုင်ဘက်ကိုယ်စားလှယ်လောင်းတဦးကတိုင်ကြားခဲ့တဲ့နောက်မောင်းနှော့ခရိုင်ရွေးကောက်ပွဲကော်မရှင်ကလျှောက်လွှာကိုပယ်ချခဲ့တာပါဒီတစ်ကြိမ်ရွေးကောက်ပွဲမှာတော့တတိပုဂ္ဂလအဖြစ်အရွေးခံမှုစီစဉ်ထားတဲ့ဦးရွှေမောင်ကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်ကိုအယူခံပြန်ဝင်မယ်လို့ပြောပါတယ
်2010ခုနှစ်ကဒီဘက်တော်ကိုယ်စားလှယ်လောင်းရဲ့တော့ဒီအရေးချင်းမိမှုမမိမှုနဲ့ပတ်သက်တဲ့ပုံမှန်ပါနော်ပုံမှန်10နာဘောအဲ့ဒါလေ2010တုန်းကနဲ့အခုနဲ့လည်းအတူတူပဲဘာမှပြောင်းလဲခြင်းမရှိဘူးအဲ့တော့2010တုန်းကကျွန်တော်ရွတ်တော့တင်ရောက်ရခံရတယ်ကျွန်တော်လက်ရှိလွတ်တော့ကိုလည်းလုပ်နေတယ်2015ကျတော့မှလျှောက်လွှာတင်တော့ပေးတယ်ဆိုတော့ဒါတော့ကျွန်တော်ရှင်းအောင်မမြင်တဲ့ကိစ္စတခုလို့ပဲကျွန်တော်ကမှတ်ချက်ပေးခြင်းပါလေရခိုင်ပြည်နယ်ကော်မရှင်ကပြေခဲ့တယ်ဆိုရင်လည်းကျွန်တော်ကပြည်တော်စုရွတ်တော့ပေးကော်မရှင်လက်ပြတော်ကိုဆက်လက်ယူခံရမှာပါနော်အန်ကဲရဲ့အမျိုးသားမှတ်ပုံတွေကပြမိဘနှစ်ပါးရဲ့မှတ်ပုံတွေကပြတဲ့ကျွန်တော်တို့မျိုးရင်းစင်စစ်စရာနဲ့လိုအပ်တဲ့ချက်တွေကိုအားလုံးတင်သွင်းတယ်တင်သွင်းပြီးတော့ကျွန်တော်တို့ဒီ1982ခုနှစ်နော်မြန်မာနိုင်ငံသားဥပဒေနည်းဥပဒေနဲ့အားလုံးနဲ့ကိုက်ညီတဲ့အတွက်အန်ကဲရဲ့မိဘနှစ်ပါးပါနိုင်ငံသားဖြစ်နေတဲ့အတွက်အံကဲကိုနိုင်ငံသားစီစီကပြထုတ်ပေးခဲ့တာပါဆိုတော့အခုချက်မှကျွန်တော်ရဲ့မိဘနှစ်ပါးကနိုင်ငံသားမဟုတ်ဘူးလို့ပြောရတာဒီဒါတခုခုသော pressure ကြောင့်လားနော်အဖွဲ့အစည်းတခုရဲ့တောင်းဆိုချက်ကြောင့်လားဒါမို့ဘာကြောင့်လဲဆိုတာကကျွန်တော်တို့ဒါပြန်ပြဖြစ်စီရရှိပါလေ
မောင်းနှော့ခရိုင်အတွင်းမှာပဲတတိပုဂ္ဂလအဖြစ်နဲ့ဝင်ရောက်ရွေးခံမဲ့ရခိုင်ပြည်နယ်အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်9ကအမျိုးသမီးကိုယ်စားလှယ်တဦးဖြစ်တဲ့ဒေါ်ခင်ခင်လွင်ဟာလည်းအလားတူအခြေအနေမျိုးနဲ့ရင်ဆိုင်နေရတာပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့မန္တလေးတိုင်းဒေသကြီးချမ်းမြေသာဇံမြို့နယ်အမှတ်1မဲဆန္ဒနယ်မြေကဝင်ရောက်ရှင်ပြိုင်မဲ့တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လောင်းဒေါက်တာဝင်းမြင့်ဟာလည်းနိုင်ငံသားမဖြစ်သေးတဲ့မိဘ2ဦးကမွေးဖွားလာသူအဖြစ်နဲ့ရှောက်ကိုပယ်ချခံထားရတာဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်ရုံးကိုသူ့အနေနဲ့အယူခံဆက်တက်သွားဖို့ကိုလည်းပြင်ဆင်နေပါတယ် NND ရဲ့ပြောခွင့်ရဦးညံဝင်းကတော့ကော်မရှင်ရဲ့ဆုံးဖြတ်ချက်တွေဟာဥပဒေနဲ့အညီဖြစ်တယ်ဆိုရင်လက်ခံမှုအသင့်ရှိပါတယ်လို့ပြောပါတယ
်သူ့ကိုမွေးတဲ့အချိန်မှာမိဘတူဦးဟာနိုင်ငံသားကဖြစ်နေလို့အဲ့ဒါလို့ကြားပါတယ်ဥပဒေရမှန်တော့ကျွန်တော်တို့အစဆုံးလိုက်ပြမှာဥပဒေရကိုညှိနေတာဆိုတော့ဘာမှလုပ်လို့ရမှာမဟုတ်ဘူး
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ရွေးကောက်ပွဲဆိုင်ရာအငင်းပွားမှုဖြေရှင်းရေးအဖွဲ့တာဝန်ခံဦးမြင့်နိုင်ကတော့ရွေးကောက်ပွဲဥပဒေတွေနဲ့အညီကိုယ်စားလှယ်လောင်းတွေကိုစီစစ်ရွေးချယ်နေပါတယ်လို့ပြောပါတယ်တကယ်လို့ကိုယ်စားလှယ်လောင်းတွေအနေနဲ့လျှောက်လွှာကိုပယ်ချခံရတယ်ဆိုရင်လည်းခုနှစ်ရက်အတွင်းအယူခံဝင်နိုင်တယ်လို့အခုလိုရှင်းပြပါတယ
်ဝေးဖွားတဲ့အချိန်မှလေးအစုမိဘနှစ်ပါးလုံးကနိုင်ငံသားဖြစ်ဖို့လိုအပ်ပါတယ်တစ်ပါးပါးကနိုင်ငံသားဖြစ်နေတော့သူကဘာမုံတော့ဘူးပေါ့နောက်ပြီးတော့ဟိုမြန်မာနိုင်ငံအတွင်းမှာအနည်းဆုံး10နှစ်ဆက်တဲ့အခြေချနေထိုင်လို့မရှိရမှာပေါ့နိုင်ငံသားမိဘနှစ်ပါးကမွေးဖွားတဲ့နိုင်ငံသားဖြစ်ရမယ်အဲ့ဒီအချက်တင်နေဆိုရွေးချယ်တင်ရပိုင်ခွင့်ရှိတဲ့လူတွေပေါ့ရွေးချယ်တင်ရပိုင်ခွင့်မရှိတဲ့လူတွေကြတော့ထောင်နိုင်ကြခံနေရတဲ့လူတွေပေါ့နောက်စိတ်ပေါက်သွက်နေတယ်လို့သက်ဆိုင်ရာဥပဒေကပြဋ္ဌာန်းထားတဲ့အတိုင်းသတ်မှတ်ချက်ခံရတဲ့လူတွေနောက်လူမွေးအဖြစ်သက်ဆိုင်ရာတရားရုံးရဲ့ညင်ညာထားခြင်းခံရတဲ့လူတွေပေါ့နောက်မွေးဖွားခြင်းကနိုင်ငံသားမဖြစ်သေးတော့မိဘတစ်ပါးပါးမှဖြစ်စီနှစ်ပါးစလုံးကမွေးဖွားတဲ့နိုင်ငံသားပေါ့နောက်နိုင်ငံခြားအစိုးရရဲ့ကျေးဇူးတစ္ဆာကိုခံယူဆောက်ယူနေတဲ့လူတွေနိုင်ငံခြားအစိုးရရဲ့ဩဇာခံသူတွေနိုင်ငံခြားအစိုးရနောက်ခံဖြစ်တဲ့လူတွေနောက်တိုင်းတစ်ပါးရဲ့နိုင်ငံသားဖြစ်တဲ့လူတွေဒီလူတွေကရွေးလို့မရဘူးပေါ့
အခုချိန်ထိကတော့2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ကြမဲ့လွှတ်တော်ကိုယ်စားလှယ်လောင်း6189ဦးအထိရှိနေပါတယ်အဲ့ဒီအထက်မှာပြည်သူလွှတ်တော်ကိုယ်စားလှယ်လောင်းက1982ဦးအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းက913ဦးတိုင်းရင်းသားလူမျိုးလွှတ်တော်ကိုယ်စားလှယ်လောင်း163ဦးအပါအဝင်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်လောင်း3504ဦးရှိတဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်ရှင်
မဆုမမင်းမြန်တင်ပြသွားတော့ပါရှင် VOA ကနေတင်းလာနေညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ခုတော့မြပရေးပေးနောက်ဆက်တွဲအချိန်နှစ်ဖက်ကိုအလက်ပေးပါအောင်မယ်မြန်မာနိုင်ငံတဝိုင်းရေးပေးနဲ့ပတ်သက်လို့အစိုးရကကြက်သိန်းပေါင်း6800ကျော်ထောက်ပံ့ပေးထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်တချို့မှာရေးပေးကယ်ဆယ်ရေးအကူအညီတွေကတော့လိုအပ်နေပါသေးတယ်ရေးကျသွားပြီးတဲ့နောက်စားနပ်ရိက္ခာရေနဲ့နေထိုင်ရေးကိစ္စတွေကအထူးကလိုအပ်နေသေးတယ်လို့ပြည်လဲထူထောင်ရေးအတွက်မြို့စပါးတွေလိုအပ်နေတယ်လို့လည်းရေးပေးတင်သူတွေကပြောပါတယ်အသေးစိတ်ကိုတော့ VOA ထိုင်းခြေဆိုင်သတင်းထောက်မအေးအေးမာကအခုလိုသတင်းပေးပို့ထားပါတယ်ရှင်
မြန်မာနိုင်ငံတဝန်းရေဘေးတံကိုတလကျော်ကြာခန်းစားရပြီးတဲ့နောက်မှာတော့ရေဘေးတဲ့ပြည်သူတွေဟာအစားအသောက်နဲ့နေထိုင်စရာလိုအပ်ချက်တွေကတော့ရှိနေသေးပါသဘာဝဘေးနဲ့အဆိုးဆုံးခံခဲ့ရတဲ့တိုင်းနယ်ပြည်နယ်လေးခုထဲမှာပါတဲ့ရခိုင်ပြည်နယ်မှာတော့စံနဲ့တောက်ရည်တွေကလိုအပ်နေသေးပဲဆိုပြီးရခိုင်ပြည်နယ်မြောက်ဦးမြို့ကရွှေစေးဝါးဆရာတော်ဦးဓမ္မပီယာကဆိုပါတယ်အဲ
ဆံပေါ့နော်ဆံကတော့အဓိကပေါ့ဒါမှရင်ကျိုးရတယ်မှာကြတော့ဟိုမြို့ကနေပြီးတော့ပြေးတယ်ပြေးတဲ့အခါရေကွက်အုံချုံရေမှုမျိုးဟိုအုံချုံမျိုးလာပြီးတော့ယူကြတယ်အဲ့ဒါမှာစီစဲအဲ့တော့ဘာတို့လိုက်တော့ဟာကျေတော့အင်ကိုစနေဘူးလောက်ပြရတယ်လို့ပြောပြန်ကြတယ်တချို့ဖေးရတဲ့တိုင်ကိုတိုင်ကိုကြအင်ကြီးပေါ်ပြီးတော့အင်ဒါယာကိုရောဒီကိုပေါ်ပြီးတော့ပို့တယ်တချို့အခုစစ်တွေကြတော့မြို့ကနေပြီးတော့ခေါ်ပြီးပြေးတယ်အဲမြို့ပေါ်မှာခေါ်လို့ပြေးတာကြတော့နေလောက်အခက်အခဲရှိတယ်ဘယ်လိုဆိုတော့လာကြိုက်သွားကြိုက်ပြန်ကြိုက်နဲ့ကြိုက်ထားညတော့ကြည့်ရတာတွေကဟိုဒိန်ကိုနှစ်ခုတခုအဲ့လိုပြရတယ်။ဟိုကြည့်ရတာဟိုအချုပ်မုံလို့ရေမြေဘတော်ကလို့လာပြီးလို့ယူကြတယ်။ယူကြတော့ဟိုဆဲလင်ဆိုင်တော့အဲ့ဒီဆက်စီဆိုင်တော့လူလိုက်တော့စိတ်မကျင်းပေါ်တော့ဘောအဲ့ဒီဆိုင်တွေကတော့လိုက်ပြီးလို့တာဘူးမှလည်းမရှိတော့ဘူး။အဲ့လိုမျိုးအချုပ်မြားချင်းတော့လုံးလုံးရောက်ကားလည်းမပတ်ဘူး။လေကြီးလည်းမကန်ဘူး။ဆဲလင်သေးသေးလေးလည်းမကန်ကြ။အဲ့ဒီဆိုင်တွေနဲ့ကကြာတော့အခက်ကြီးရှိတယ်
။ရေတန့်ရရှိရေးအတွက်ရေကန်တွေဆက်ပေးတာအပြင်တောက်သုံးရရရှိဖို့အတွက်စေတနာရှင်ပရဟိတအဖွဲ့တွေကလှုပ်ဆောင်ပေးနေရသေးပဲလို့ဆိုပါရယ်ပြည်လဲထူထောင်ရေးအတွက်မျိုးစဘာတချို့ကိုအစိုးရကထုတ်ပေးပေမဲ့လုံလောက်မှုတွေမရှိသေးသလိုမရရှိသေးတဲ့ကြေးရွာတွေကျန်နေသေးတယ်လို့လည်းဒေသခံတွေကဆိုပါရယ် ARD တိုင်းအတွင်းမှာတော့ရေးတချို့ကျသွားခဲ့ပေမဲ့စားတောက်ရေးအခက်ခဲနဲ့အလောက်ကိုင်းတွေအခက်ခဲတွေရှိနေသေးဖြစ်ကြောင်း ARD တိုင်းပန်းတနော်မြို့နယ်ကဝေယံကျွန်းကြေးရွာကကြေးရွာသားတဦးကလည်းအခုလိုပြောပါရယ်
ပေါ့ကလေးကအလူရှိနေလောက်ပဲကျွန်တော်တို့ရောနေပြီးတော့တယောက်နဲ့တယောက်ဆက်မိဆက်ရနေပြီးတော့တယောက်ကလည်းကျွန်တော်တို့ရောလာယူပါလားလဲချင်းပါပေါ့ကလေးကတွေကပေါ့နော်အခုကဘယ်လိုဖြစ်လဲဆိုတော့မှအကူကြီးကတော့မရသေးတဲ့သဘောပါဒီကတော့ရှေးကတော်တော်ကြီးသွားတဲ့အခါကျတော့အခုလုံးကိုယ်ကိုင်းရှေးရမယ်ကျွန်တော်တို့လုံးဝမရှိသေးတဲ့အနေနဲ့ကြောက်လို့ရေကကြီးသွားတဲ့အနေနဲ့မျိုးတွေအရှိတ်လုံးလို့နေရာလေးပေါ်မှာနောက်ရေဘယ်လိုလာမလဲဆိုတော့ဒီလိုတော့ကျွန်တော်တို့ကဘာမှလုံးဝမရသေးဘူးပေါ့အခုကကျွန်တော်တို့ကိုင်းတစ်ပတ်ကိုလောက်စားကြတာဆိုတော့အဲ့လိုမျိုးလေးတော့အခက်အခဲလေးမှကြုံတွေ့နေရတယ်ပေါ့နော်အလုံးလက်မဲ့အားလုံးဖြစ်နေကြတယ်ပေါ့ဒီအားလုံးက
အစိုးရထုတ်သတင်းစာမှာတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုလုပ်ငန်းကော်မတီရုံးကနေရေဘေးနဲ့ပတ်သက်လို့တဦးချင်းလူတန်းသာအဖွဲ့လိုက်လူတန်းနဲ့စီးရင်နေပေးဖို့အတွက်ပန်ကြားထားပါတယ်။ဒါဟာပြည်လဲထူထောင်ရေးတိဆောက်ရေးလုပ်ငန်းတွေကိုထိရောက်လျင်မြန်အောင်စီမံခန့်ခွဲနိုင်ဖို့အတွက်ဖြစ်တယ်ဆိုပြီးတော့လည်းရေးသားထားပါတယ်။အစိုးရရဲ့သတင်းတွေမှာတော့ဇွန်လနဲ့ဇူလိုင်လဩဂုတ်လတွေအတွင်းရေဘေးသင့်မှုတွေကြောင့်လူပေါင်း16သိန်းကျော်ရေဘေးသင့်ခဲ့ပြီးလူဦးရေ122ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။ဒီအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနအနေနဲ့ကျက်သိန်းပေါင်း6800ကျော်တန်ဖိုးရှိတဲ့စံနဲ့လိုအပ်တဲ့အိမ်ဆောက်ပစ္စည်းတွေရေဘေးကယ်ဆယ်ရေးလုပ်ငန်းတွေနဲ့ကူညီမှုတွေလှုပ်ဆောင်ခဲ့ကြောင်းဖော်ပြထားပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲရခိုင်ပြည်နယ်အတွင်းကရေဘေးသင့်အခြေအနေတွေကိုတွားရောက်အကဲခတ်ခဲ့တဲ့အမေရိကန်သံမတ်ဒဲရစ်မစ်ချဲကတော့ရခိုင်ပြည်နယ်အတွင်းကရေဘေးတံအဆိုးဝါးဆုံးခံခဲ့ရတဲ့ဒေသတွေမှာစားနပ်ရိက္ခာနဲ့မျိုးစဘာအမြန်ဆုံးရရှိဖို့လိုအပ်နေကြောင်းပြောဆိုခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ရခိုင်ပြည်နယ်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်နဲ့တခြားဒေသတွေမှာရေဘေးသင့်ပြည်သူတွေအတွက်အမေရိကန်ဒေါ်လာ4သန်းခွဲအရေးပေါ်အကူအညီပေးအပ်ထားတယ်လို့လည်းဒီကနေ့ထုတ်ပြန်ခဲ့တဲ့ကြေညာချက်မှာပြောကြားထားပါတယ်ရှင်
မအေးအေးမှာတင်ပြသွားသလိုပဲရခိုင်နဲ့ ARD တိုင်းဘက်မှာအခက်အခဲတွေရှိနေသလိုပဲချင်းပြည်နယ်ဘက်ကအခက်အခဲတွေကိုလည်းဆက်ပြီးတင်ပြပါဦးမယ် ချင်းပြည်နယ်ရဲ့မြို့တော်ဟာခါမှာတဘာဝဘေးကြောင့်နေအိမ်တွေပျက်စီးခဲ့ရသူတွေအတွက်မြို့တော်အနောက်ဘက်တောင်ကျောမှာမြေနေရာသစ်ပြန်လည်ချထားဖို့ကိုနိုင်ငံတော်သမ္မတကခွင့်ပြုလိုက်ပါပြီ။ဒီလိုခွင့်ပြုလိုက်ပေမဲ့လည်းလူနေရပ်ကွက်တွေပြန်လည်တည်ဆောက်တာကိုပွင့်လင်းရာသီရောက်မှသာဆောင်ရွက်နိုင်မှာကြောင်းလောလောဆယ်ဟာခါမြို့ပေါ်ကကယ်ဆယ်ရေးစခန်းတွေမှာခိုးလုံနေရတဲ့ဒုက္ခတွေ9000ကျော်အတွက်စာဝတ်နေရေး၊ကျန်းမာရေးနဲ့ပညာရေးအတွက်အကူအညီတွေလိုအပ်နေဦးမယ်လို့ပြန်လည်ထူထောင်ရေးကော်မတီဝင်တဦးကပြောပါရယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကကိုမိုးစောကတင်ပြထားပါရယ်ရှင
်ဟုတ်ကဲ့ဇူလိုင်လကုန်ပိုင်းကမိုးများခဲ့တာကြောင့်ချင်းပြည်နယ်ဟာခါမြို့တော်ကရက်ွက်တချို့မြေပြိုပြီးအဆောက်အုံတော်တော်များများပျက်စီးခဲ့ပါတယ်ဒီလိုထိခိုက်ပျက်စီးတဲ့လူနေရက်ွက်တွေကိုဟာခါမြို့အနောက်ဘက်တောင်ကျောမှာနေရာချထားဖို့ပြည်နယ်အစိုးရစီမတောင်းဆိုရာမှာအဆင်မပြေဖြစ်ခဲ့ရကဒီရက်ပိုင်းမှာတော့နိုင်ငံတော်သမ္မတကခွင့်ပြုလိုက်ပြီးဖြစ်တယ်လို့ဟာခါမြို့ပြန်လည်ထူထောင်ရေးကော်မတီဝင်ဦးရကုတ်ထန်းကပြောပါတယ
်ဒီဟာခါမြို့ရဲ့အနောက်ဘက်မြို့ကြီးရဲ့သက်သက်ပေါ်တော့အဲ့ဒီအနောက်ဘက်အဲ့တောင်တစ်ခုလုံးကိုအစိုးရစီတောင်းတဲ့အခုတော့ဆုံးဖြတ်သမ္မတပြည်စီရအဲ့ဒီဒုက္ခတွေကသာသာအဲ့ဒီညဦးလေးပါဆိုရင်ကျွန်တော်တို့အပြည့်ရတော့ဒီဒုက္ခတွေများလည်းအများဝတ်ဆက်ကြအောင်လို့
နိုင်ငံတော်တမရဟာစကိုင်းတိုင်းဒေသကြီးကလေးမြို့ကိုရောက်ရှိချိန်မှာခွင့်ပြုလိုက်တာဖြစ်ပါတယ်။လက်ရှိပြောင်းရွှေ့ဖို့လိုအပ်နေတဲ့ရက်ွက်တွေကတော့မြို့ဟောင်းရက်ွက်တရက်ွက်လုံး၊ဈေးဟောင်းရက်ွက်တဝက်လောင်းနဲ့ဈေးသစ်နဲ့ကြောဖို့ရက်ွက်ကနေအိမ်တချို့ပြောင်းရွှေ့ရမှာဖြစ်တယ်လို့ဦးရကုတ်ထန်းကပြောပါတယ်။ချင်းပြည်နယ်အစိုးရအဖွဲ့ကတစ်တော်ဝင်ကြီးဦးကျော်ငင်းကဟာခါမြို့ပြောင်းရွှေ့ရေးအတွက်မြန်မာနဲ့ဂျပန်ကဘူမိဗေဒပညာရှင်တွေဟာဒီလ10ရက်နေ့လောက်ကနေစတင်ပြီးမြေအနေအထားတွေကိုကွင်းဆင်းလေ့လာနေကြောင်းလက်တလောအခြေအနေမှာမြေပြိုတဲ့ရက်ွက်တွေပြောင်းရွှေ့ဖို့လိုအပ်နေပြီးကြံရက်ွက်တွေကတော့ပြောင်းရွှေ့ဖို့မလိုအပ်သေးဘူးလို့အကြံပြုထားကြောင်းနဲ့ကွင်းဆင်းလေ့လာတာတွေဟာဒီလကုန်ဒီအထိအချိန်ယူဆောင်ရွက်ရမှာဖြစ်ကြောင်းပြောပါတယ်ပြောင်းရွှေ့ရမယ့်နေရာမှာလူနေရက်ွက်တွေတည်ဆောက်ဖို့အတွက်ဆိုရင်မိုးရာသီကုန်ဆုံးချိန်လောက်မှမှစတင်နိုင်မှာဖြစ်ကြောင်းလည်းဦးကျော်ငင်းကပြောပါတယ
်။တော့စေပြောင်းလို့ရှိတော့ဒီကကနေရာချဖို့လိုတယ်လေ။အဲ့လိုနေရာချလိုက်မှလည်းရူးရူးတွေစနေပါလေ။ဒါတော့လမ်းကြီးကြီး။အဲ့ဒါအချိန်ကာလကိုကျွန်တော်မုန်းကုန်ကပွင့်နေရသည်ရပါတဲ့လက်ရှိတဲ့ကိစ္စလား။ဒီနေရာတွေကလည်းကျွန်တော်ကအဓိကလမ်းကစားပေါ်မှာတော့ရတာ။
တဘာဝဘေးကြောင့်ဟာခါမြို့ပေါ်ကကယ်ဆယ်ရေးစခန်း9ခုလောက်မှာနေထိုင်နေတဲ့ဒုက္ခသည်9000လောက်ဟာနေရာသစ်ကိုမပြောင်းရွှေ့ရသေးမီစခန်းတွေမှာပဲဆက်လက်နေထိုင်ရမှာဖြစ်တာကြောင့်စာဝတ်နေရေးကျန်းမာရေးအတွက်ရေရှည်လိုအပ်ချက်တွေရှိနေတယ်လို့ဦးရကုတ်ထန်းကပြောပါတယ
်။စာရေးတော့ဤကိစ္စအခုချိန်ထဲလုံလောက်တယ်လို့ပြောလို့မရသေးဘူး။ဘာလို့ဆိုတော့လိုင်းရတယ်ဒီလိုင်းရဲ့ချိန်လည်းမကောင်းတဲ့ကိစ္စကြောင့်ဒီမိုးအဲ့ဒီရဲ့လိုဒေခါဆိုယူရင်တော့ပြစ်ပိတ်မှာပဲပြီးအလိုအောက်ဆုလိုက်နေနေတော့ကျားဒီကျမရဲ့ဖိုင်ပါသူစစ်နိုင်တဲ့ယောဂါတွေလည်းအလားအလာသူများလာနေလို့တော့ကျွန်တော်တို့ခင်ဗျာယောဂါရဲ့ပြစ်ကြစီကလေးကလေးများပေါ့နော်စာတင်နေတဲ့ကလေးများကြောက်တတ်နေတဲ့ဟောကလေးများဖြစ်နေအဓိကဟုတ်တယ်
ဟာခါမြို့ပေါ်ကစခန်းတွေမှာတော့ဆရာဝန်နဲ့တူနာပြုတွေကကျမရဲ့ပြုစုဆောင်ရှောက်မှုတွေကိုလုံလောက်အောင်ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်ချင်းပြည်နယ်အတွင်းမှာမိုးကြီးမြေပြိုခဲ့တာကြောင့်လန်ဒတာတွေပျက်စီးခဲ့ရပြီးကလေးဖလန်ဟာခါလန်းကိုရင်ငယ်တွေသာတွာလာနိုင်ပြီးရင်ကြီးတွေတွာလာနိုင်မှုမရှိသေးသလိုဟာခါကန်ကောလန်းဟာလည်းပြန်လည်အသုံးပြုနိုင်တဲ့အခြေအနေမရှိသေးပါဘူး။တွာလာရေးခက်ခဲတဲ့အခြေအနေကြောင့်ဟာခါမြို့ပေါ်ကဒုက္ခသည်တွေအပြင်မြို့သူမြို့သားတွေနဲ့အနီးအနားကကြေးရွာတွေမှာပါရိခအခက်ခဲတွေရှိနေတာလည်းဖြစ်ပါတယ်။မြမပြည်အနှံ့မှာဇွန်လကစတင်ပြီးမိုးကြီးရေရှမ်းခဲ့တာကြောင့်ပြည်내နဲ့တိုင်းဒေသကြီး12ခုမှာလူ118ယောက်သေဆုံးပြီး16သိန်းကျော်ရေဘေးသင့်ခဲ့ပါတယ်
။ကိုမိုးစောတင်ပြသွားတာပါရှင်။ VOA American အတန်းရဲ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ24 25 30နှစ်တို့ကနေဆက်ပြီးတော့အတန်းလွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလိုတယ်ဒါမှမဟုတ်လည်းတည်တည်ချင်းလက်ဆောင်တောင်းလိုတယ်ဆိုရင်ဖြင့် email လိပ်စာက burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်သားရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ25 32 51တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လင်းပေးသွားပါမယ်ဒီကနေ့ညနာဆင်ရမယ့်စီစဉ်တွေထဲမှာတော့
ဘာသာရေးယုံကြည်ချက်ဖြစ်စေလူမှုရေးနိုင်ငံရေးယုံကြည်ချက်ဖြစ်စေကိုယ့်ရဲ့ယုံကြည်မှုကိုဘာကြောင့်ယုံကြည်ရသလဲဆိုရက်အခြေခံအကြောင်းတရားကိုမှ
ဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူလည်းဖြစ်သတင်းသမားလည်းဖြစ်တဲ့ကိုဘသိန်းလိုက်ရဲ့ယုံကြည်ရာကိုသူယုံကြည်ရာစီစဉ်မှကြားရမှာပါရှင်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်သတင်းလွှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြရမှာပါခုတော့အရင်ဆုံးအပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်တရုတ်နိုင်ငံရဲ့ပြည်ပပို့ကုန်ကျဆင်းနေတာကိုပြန်လည်မြင့်တင်နိုင်ဖို့ကြိုးစားတဲ့အနေနဲ့အစိုးရကရွှေငွေတန်ဖိုးကိုချလိုက်တဲ့အတွက်တရုတ်နိုင်ငံရဲ့အဓိကကုန်သွယ်နိုင်ငံတွေဖြစ်ကြတဲ့အမေရိကန်အပါအဝင်အနောက်နိုင်ငံတွေအကြားစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။တရုတ်နဲ့အိမ်နီးချင်းဖြစ်တဲ့အပြင်တရုတ်နိုင်ငံကကုန်ပစ္စည်းတွေကိုအဓိကသုံးစွဲနေတဲ့မြန်မာနိုင်ငံမှာရောရွှေငွေတန်ဖိုးချလိုက်တာဟာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လဲဆိုတာကိုစီးပွားရေးတက္ကသိုလ်လက်ထောက်ကတိကဒေါက်တာကျော်မင်းထွန်းနဲ့ဆက်သွယ်မေးမြန်းပြီးကိုယ်စော်ဝင်းလိုင်ကဒီတရင်ဘက်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါရရှင
်တေဦးနိုင်ငံကအဲ့လိုမျိုးသူ့ရွှေငွေတန်ဖိုးကိုချလိုက်တာကအမေရိကန်မှာတော့တော်တော်လေးကြီးရိုက်သွားတယ်ပေါ့နော်အမေရိကန်ကတေဦးနဲ့အဓိကကုန်သွယ်ပေးနိုင်ငံလည်းဖြစ်နေတော့သူတို့ချင်းကုန်သွယ်မှုပမာဏကလည်းအရန်ကြီးမားတယ်လေမြန်မာနိုင်ငံဟာဆိုလို့ရှိရင်လည်းဟိုတရုတ်နိုင်ငံကကုန်ပစ္စည်းတွေပေါ့အများကြီးမျိုးကိုအားထားနေရတယ်တရုတ်ကပစ္စည်းတွေကိုသွင်းတာများတယ်ဆိုတော့တရုတ်ကအခုလိုမျိုးရွံငွေတန်ဖိုးကိုချလိုက်တာဟာအဲ့ဒီကုန်သွယ်ရေးမှာနိုင်ငံခြားကုန်သွယ်ရေးမှာဘလောက်များအကျိုးသက်ရောက်မှုရှိနိုင်လဲဆရာ
ကျွန်တော်တို့ကတော့အပြောင်းအလဲမရှိဘူးလို့ထင်တယ်ကျွန်တော်ကတော့ဘာဖြစ်လို့လဲဆိုတော့လေအဲ့ဒီတန်ဖိုးမချလဲတဲ့ကျွန်တော်တို့ကဟိုဝင်နေလို့ပြောရရင်ကျွန်တော်တို့တိုင်းပြည်တွေကတုံ့လုံမှုကတိတ်မရှိတော့တရုတ်ပြည်ကဒီစမှုကုန်ကြီးကုန်စီရဝယ်နေရတာပဲလေ။ဟိုဒါမျိုးကဖုံးပြပြီးတဲ့နိုင်ငံတွေမှာကသူကစင်စစ်တစ်ဖြစ်တာပေါ့နော်။ဝေတံမှုချလိုက်ရင်တရုတ်ပစ္စည်းရဈေးပေါ်ရမယ်။ပေါ်ရရင်ဟိုတရုတ်ပစ္စည်းတွေဟိုဝယ်ကြမှာပေါ့။အဲဒါကြောင့်မို့အမေရိကန်လိုဘာလို့ကတော့ပို့ပြီးတော့အဲသူဟိုတရုတ်မှုကပို့ကြည့်တာပေါ့။သူတို့နိုင်ငံကတော့ဟိုတရုတ်နဲ့ကုန်တယ်မှုကကျွန်တော်ကရောင်းတာတွေကကုန်ကြမ်းနေပဲလေ။ဒါမျိုးကသူတို့ကသမုကုန်ကြော်တွေပြန်ဝယ်တာဆိုတော့အခုချလိုက်ရတဲ့ကောင်ကျွန်တော်ကဟိုတိရစီကဝယ်ရမှာလေတိရစီကတိရစီကချားနိုင်ငံကုန်စီနဲ့စီးပေါ်ပေါ်ကသူ့ကိုပိုဝယ်မယ်ဆိုတော့ချားနိုင်ငံကတော့ကြီးတော့တိတ်ပြီးတော့အပြောင်းလည်းမရှိတော့ဘူးတင်တယ
်ဒီစားသုံးသူတွေကြားထဲမှာရောဆရာဟိုအဲ့လိုမျိုးဝယ်လာအကျိုးသက်ရောက်မှုမရှိနိုင်ဘူးလားတပည့်ကတိရုတ်ကအဓိကတော့အခုအများစုကစီးပွားပညာရှင်တော်တော်များများပြောတာကတော့ဟိုတင်းကြီးတင်းတွေတဲ့နေပါပါပဲပြောတာကတော့တရုတ်ကအခုလိုရွံငွေတန်ဖိုးချတာဟာဒီသူ့ရဲ့ပြပပုတ်ကုံမြင့်တင်မှုပေါ့နော်လောလောဘာလို့လဲဆိုတော့သူကပြပပုတ်ကုံကမနစ်ကတဲ့စာရင်သူက800ခန်းလုံးအနည်းဆုံး800ခန်းလုံးလောက်ကြာနေတယ်လို့ပြောတာဟိုဒီနေ့မှာဆိုတော့သူ့ရဲ့ပြပပုတ်ကုံမြင့်အောင်သူ့ရွံငွေတန်ဖိုးချတော့ကုန်ပစ္စည်းတန်ဖိုးနည်းသွားတဲ့အတွက်ဒီမြမပြည်မှာရှိတဲ့မြမပြည်ဝင်တဲ့ကုန်ပစ္စည်းတွေရောဟိုတန်ဖိုးနည်းအဲ့လိုမျိုးလိုက်မဖြစ်ဘူးလားဆရာ
ဖြစ်ဖြစ်တာပေါ့ကျွန်တော်တို့လည်းဖြစ်နေတယ်ကျွန်တော်တို့ကအဲ့ဒီတရုတ်ပြည်အတွင်းနဲ့ကုန်ပစ္စည်းကိုကျွန်တော်တို့နိုင်ငံပြည်ကထုတ်တာအဲ့လိုပြိုင်ဟိုနေလန်းလာလာပေါ့နော်ရှင်းပြန်ပြီးတော့ရောင်းရလိုက်တဲ့ဟိုလုပ်ငန်းတိတ်ရှိပေါ့ကျွန်တော်ကအခုအဓိကအထူးကိစ္စကဒီကျွန်တော်တို့ဒီအာဆီယံပေါ့အာဆီယံနိုင်ငံထဲမှာတော့ဥပမာဗီယက်နမ်လိုမျိုးကြတော့ဗီယက်နမ်အခုနောက်ပိုင်းမှာဗီယက်နမ်ပြည်စီကျွန်တော်တို့ဒီဝင်တယ်လေဒီနားဒီစားကုန်တွေတော့ကူကီတို့ပါလို့ပေါ့နော်အဲ့ဒါတွေကဝင်တဲ့အခါကျတော့ဟိုအခုတရုတ်ပစ္စည်းကဈေးသက်တာပါရင်ကျွန်တော်ကတရုတ်ပစ္စည်းကိုဝင်လာနိုင်တဲ့သဘောရှိတာပေါ့အဲ့တော့ချိန်မှာပို့ပြီးတော့ impact များတာစမှုလက်မှုထုံးကစနိုင်ငံတွေပေါ့နော်ဒီနန်တို့ဒီဘက်ကဟာကျွန်တော်တို့မှာမလေးရှားတို့ထိုင်းတို့သူတို့ကတော့ဟိုတရုတ်ပစ္စည်းတွေနဲ့အထူးသဖြင့်ဒီစားကုန်တွေမှာပေါ့နော်ဖုန်းမှာသူတို့ပြိုင်နေရတာပြိုင်တော့သူတို့တော့နည်းနည်းပို့ထိနိုင်ကျွန်တော်တို့ကလေတိတ်ပြီးတော့မဟုတ်ဆက်မှုလည်းကွာ ဒီအထွေထွေဒီ SME တွေကိတ်ပြီးတော့မပို့လို့ပြီးတော့တရုတ်နဲ့ရှင်ပြီးတော့ရောင်းနေရတာတရုတ်နဲ့ရှင်ပြီးတော့ကွာဈေးကွက်ထဲမှာကျဆိုဒီအင်းကြီးနိုင်ငံကြီးပဲကြည့်ရောစီကဘာလို့ရောင်းနေတာဘယ်လောက်ဖြစ်
အခုဒီနေဆက်ကုံသွဲရေးတွေမှာဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ကြားဘူးတာကဟိုကုံသွဲတဲ့နေရာမှာမြန်မာပြည်ကနှစ်ဖက်ပေါ့နော်တပတ်ကုံချမ်းပို့တယ်ကုံကျော်ပြန်ဝယ်တယ်နေဆက်ကုံသွဲရေးတွေမှာထိုင်းနယ်ပဲဖြစ်ဖြစ်တရုတ်နယ်ပဲဖြစ်ဖြစ်အိန္ဒိယနယ်ပဲဖြစ်ဖြစ်ပေါ့ဆိုလို့ရှိရင်မြန်မာပြည်ဘက်ကအဲ့လိုမျိုးရောင်းတဲ့အခါမှာလည်းဟိုဈေးနှိမ့်ပြီးရောင်းရတဲ့အတွက်ဟိုနှစ်နာတယ်ဝယ်တော့လဲဟိုပါပေါ့ကိုကမထုတ်နိုင်တဲ့အတွက်သူများပစ္စည်းဝယ်သုံးရတယ်ဆိုပြီးနှစ်နာတယ်ဆိုပြီးနှစ်ခါနာတယ်ဆိုပြီးပြောကြတာရှိရစေအဲ့ဒီ volume ပမာဏအခုဗမာပြည်မှာက SME စောစောဆရာပြောသလိုကောကောခံခံမြန်မာမရှိသေးတာတွေရောနောက်ဆက်မှုလက်မှုလုပ်ငန်းအသိပ်ပြီးတော့ဟိုရှေ့မရောက်ဟိုပေါ့ဖြည့်ထုံလို့မရှိသေးတာတွေရောအကြောင်းဆိုတော့အဲ့ဒီအတိုင်းဒါကတော့အတိုင်းပဲအရင်တော့လိုပဲဆက်ရှိနေတယ်လို့ပဲယူဆရမယ်ထင်တယ်ဆရာနော်
ဒီကတော့ကြောင်းလည်းမရှိဘူးလို့ပြောရမှာပဲဟုတ်ကျွန်တော်ကဝင်နေရတယ်အခုကျွန်တော်ကရေနံပစ္စည်းအများကြီးဝင်တယ်ရေနံနာမည်ရင်းနဲ့အချို့ကအဲဒီကုတ်ကီယိုကုတ်ကီယိုအဲဒီဟာပေါ့ဟိုနည်းလေးပေါ့ဒီစကလေးပေါ့အဲဒါတွေဆိုရေနံကအခုတော်တော်များများဝင်တယ်သူတို့အချင်းကိုကျွန်တော်ကမရောက်နိုင်ဘူးမရောက်သေးဘူးသမုဒ္ဒမကုန်ပြီလေအချင်းအားလေ
ဟုတ်ကဲ
့ဒီမှာဒီလိုရေနံတော့ဒီကထွက်တဲ့ကြီးပဲဒီလဲကိုပဲကျွန်တော်တို့ကဥမာဆိုရလို့အိုးနိုင်ငံသားအဲ့လိုကတွင်းလာတယ်မလေးရှားတို့ဒီဟိုအားတို့ကတွင်းလာတယ်ဟိုအောင်လေရေခဲဆိုလို့ရှိရင်ဟိုကင်တော့ပေါ့ဘူးလေးတွေနဲ့ဆိုကျွန်တော်အဲ့လိုမထုတ်နိုင်ဘူးကျွန်တော်ရဲ့ဒီကြည်ရင်းကထွက်တဲ့ကုန်ကြီးအဲ့လိုပက်ကင်းမော့ကက်ပက်ကင်းကိုတကားလဲစဉ်းစားမိရဲ့ပက်ကင်းကြီးပေါ့ပက်ကင်းကြီးကိုခေါင်းခေါင်းလုပ်ပြီးတော့အဲ့လိုပေါ့မဟုတ်ဟိုခဲကနဲ့ပတ်မယ်အဲ့လိုဟာလိုကတော်တော်လေးဟိုမဖြစ်မတွက်လာဘူးကြည်ရင်းမတော်သိဘူးဆိုတော့နေနေတော့အခုအဲ့လည်းချောက်စင်းနေတယ်ဟုတ်လားဟိုမိလျားလေး coffee mode တွေပါလို့ပဲဒီတိုင်းအဲ့တော့ဟိုပြင်ပြိုင်နေတဲ့အဆင့်ကိုကျွန်တော်ကတော်တော်ကြီးကိုအပြန်နဲ့ငါတို့မျိုးရဲ့အခုသိနေကြတာပေါ့ဟိုတကယ်လို့ကအာဆီယံအီဇီဖြစ်သွားရင်ကျွန်တော်ကအဲ့ဒါဟိုစားပြီးအခုတော့မှတကယ်က free trade liberalization ဆိုတော့ကျွန်တော်တို့ဓာတ်ကြီးအရင်ကြည့်စားအဆရာကြီးကဖုန်းနဲ့ဝယ်စားနေရတဲ့ဒီနေ့
ဆိုတော့ဆရာအဲ့ဒီအဆင့်ကိုရောက်လာဖို့တော်တော်ကြာအောင်မထင်နဲ့ဆရာဟိုပါပေါ့ဒီဗမာပြည်မှာတပေါ့အတိုင်းတာတစ်ခုဒီအိန္ဒိယနိုင်ငံနေလောက်နည်းနည်း packaging ကအစပေါ့နော်ကောင်းကောင်းမွန်မွန်လေးဟိုလူဟိုဝယ်စားသုံးသူတွေစိတ်ဝင်စားလောက်အောင်တကယ်အဆင့်တက်မိမိလေးလုပ်နိုင်တဲ့အဆင့်အထည်ရောက်လာဖို့တောင်တော်တော်လေးအခြေရအောင်မလားမသိဘူးဆရာ
ကြာကြာမှာဘယ်လိုလဲကြာမယ်မကြာဘူးဆရာလေလောလောဆယ်အဆင့်ရနေရဒါနဲ့ဒါမျိုးကလည်းဟိုပါပေါ့နော်ကျင်းလေဝန်တိုင်းဝန်တိုင်းနဲ့မြန်မြန်နဲ့မြန်သွားမှာပေါ့ဒါပေမဲ့တခြားဘုရားတော့ကြာမှာပဲဒါပေမဲ့ဟိုအများကြီးတော့လည်းအကြာကြီးမဟုတ်ကျွန်တော်တို့ကနောက်ဆုံးရရင်ဟိုဒါဟိုသိရရှိရပဲကိုကဒါမလုပ်နိုင်ရင်ကိုအကုန်ပြုတ်တော့မယ်ဆိုရင်တော့တော့ဟိုဟာလည်းဖြစ်လာမှာပေါ့အဲ့ဒါဆိုရင်တော့ကျွန်တော်တို့ကဝန်တိုင်းဝန်တိုင်းနဲ့လည်းရောက်ချင်ရောက်သွားမှာ
ဟုတ်ကဲ့အဲ့ဒါ political will political will လို့ခေါ်တဲ့နိုင်ငံရေးအစိုးရကနေပြီးတော့လူလူလားလှုပ်ဆောင်လို့တဲ့စိတ်ရှိဖို့လည်းလိုမှတင်တယ်
အဲ့ political will ကအရေးကြီးဆုံးပဲ political will ကဘယ်လိုလဲဘာလဲဆေးဟာတာမျိုးပေါ့ဒီကူစိတ်သာပတ်တယ်လားနဲ့ဒီလိုအဲ့ဒါအရေးကြီးဆုံးပါလေအဲ့ဒါတော့တကယ်လို့ပြောပြင်းနေဝုန်းပြီးသွားပြီးတော့ policy ကတက်ချင်တဲ့ဟိုပြောင်းရင်လေးလေးလေးငါးနဲ့တူမှာတော့မှာပဲရောက်သွားမှာပဲ
ဟုတ်ကဲ့ဆရာဆရာကျေးဇူးအများကြီးတင်ပါတယ်ဆရာအခုလို့ဆွေးရှင်းလက်ရှိပြောပြပေးတာ
ကိုယ်စားဝင်လိုင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်ဒီစီစဉ်ကိုတင်းလာနေညဖက်နဲ့အင်္ဂါနေ့မနက်ခင်းစီစဉ်တွေမှာထုတ်လွှင့်ပေးနေပါရယ်ခုတော့တင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့ဘလော့ဂါရီပြောသည်မြအစီစဉ်ရဲ့အလဲပါမဆူမြတ်မုံစီစဉ်ပြီးကိုသားညုံကကူညီတင်ဆက်ထားပါရယ်ရှင်ဒါညုံရဲ့ကွန်ပျူတာ Windows 8ဆိုတော့ဒီ Microsoft Company ကအသစ်ထုတ်တဲ့ Windows 10 Operating System ကို Upgrade လုပ်မှာမလားရှင
်။လက်ရှိမှာ Windows 7နဲ့8သုံးနေရတဲ့သူဆိုလို့ရှိရင် Windows 10ကိုတစ်နှစ်အတွင်းမှာအခမဲ့ Download ပေးလုပ်ပြီးတော့ Upgrade လုပ်နိုင်မယ်ဆိုပြီးတော့သတင်းတွေမှာပြောကြပြီးမြဲကျွန်တော်ခုထိလုပ်လို့လည်းမရသေးဘူးမဆွေမြမော
။ကိုသားညုံက Windows 10ကို Upgrade လုပ်ချင်ပါတယ်လို့ Microsoft မှာ Reserve လုပ်ထားလို့လား။လုပ်ထားရဆိုလို့ရှိရင်တော့ကိုယ့်အတွက်အဆင်သင့်ဖြစ်ပြီဆိုတာနဲ့ Microsoft ကဒီကိုယ့်ရဲ့ set ထဲကို operating system အသစ်ကိုထည့်ပေးပြီးတော့ကိုယ့်အကြောင်းကြားမှာလေ Windows 10ကို July 29ရက်နေ့မှာတရားဝင်စထုတ်လိုက်တယ်ဆိုပေမဲ့အရင်ဆုံးစပြီးတော့ download လုပ်လို့ရတဲ့သူတွေက Windows Insider တွေလေ
ဒါဆိုလို့ရှိရင် Windows 10 ကိုထွင်နေတော့ကသူတို့ဒီ Windows Insider အစီအစဉ်မှာဝင်ပါထားတဲ့သူတွေကိုအရင်ဆုံးဦးစားပေးထားတာပေါ့
Microsoft Company ရဲ့ Blog Post မှာလည်းပြောထားတာပဲသူတို့ရဲ့ Windows Insider တွေကိုအရင်ဦးစားပေးမယ်ပြီးလို့ရှိရင်ဒီ Reserve လုပ်ထားတဲ့သူတွေရဲ့ set တွေတဲကိုအဆုတ်လိုက်အခမဲ့သွင်းပေးသွားမယ်ဆိုတာလေMicrosoft ကဒီ operating system တစ်ကိုအောင်မြင်ဖို့တိတ်ကိုမျှော်မှန်းထားတော့ကျွမ်းကျင်သူတွေဘက်ကဒီအားလုံးကောင်းပြီထပ်ပြီးတော့ပြင်စရာသိမ့်မရှိတော့ဘူးဆိုမှပဲတာမန်သူတွေကိုပေးသုံးမဲ့သဘောမျိုးလို့သူ့ရဲ့ blog post မှာရေးထားတာကိုကျွန်တော်ကတော့သဘောပေါက်တာပဲအဲ့တော့ကိုသားညုံအလဲရောက်ဖို့ကတော့သတင်းပတ်ပိုင်းလဲကြာနိုင်တယ်လပိုင်းလဲကြာနိုင်မယ်တဲ့
။အော်အဲ့ဒါဆိုရင်ဒီ Windows 10ထွက်ပြီးတော့24နာရီအတွင်းမှာ download လုပ်ကြသူ14တန်းရှိတယ်ဆိုတော့သူတို့ရွေးပြီးတော့ upgrade ပေးလုပ်တဲ့သူတွေပေါ့Microsoft company ဘက်ကကြည့်တော့လေသူတို့ company အတွက်တိတ်ကိုအရေးကြီးတဲ့ software အသစ်ဆိုတော့တေးချာချာလုပ်တော့မှာပေါ့လေ Windows 10ကိုစသုံးနေကြသူတချို့ရဲ့တွေ့ကြုံတွေဒင်းထဲမှာဖတ်တော့တော့အရင် Windows တွေထက်တော်တော်လေးပိုကောင်းသွားတယ်ဆိုပဲဗ
ျကဘာပေါ်မှာသုံးနေကြတဲ့ဒီ PC computer အများစုက Windows operating system တွေနဲ့လက်ပတ်နေတာဆိုတော့အသစ်ထွက်တဲ့ Windows 10ကိုပြောင်းသင့်မသင့်သိကျင်ကြရတယ်လေ Wired Online Magazine ရဲ့အဆိုအရဆိုရင်Windows 10မထွက်ခင်အထိကို Microsoft ရဲ့ဒီ Windows Operating System တွေကိုသုံးနေကြတဲ့ကွန်ပျူတာပေါင်းကတကဘာလုံးမှာ 1.5 ဘီလီယံရှိတယ်တဲ့
Windows 10 upgrade လုပ်ဖို့စိတ်ကူးရှိနေသူတွေအနေနဲ့အရင်ဆုံးကိုယ့်ရဲ့ကွန်ပျူတာက Operating System တစ်ကို upgrade လုပ်နိုင်တဲ့လိုအပ်ချက်တွေရှိမှရှိသိဖို့ရည်ကြီးတယ်ဗျ 32-bit Operating System အတွက် RAM Memory က 1GB အနည်းဆုံးလိုမယ် 64-bit ဆိုလို့ရှိရင် 2GB လိုပါတယ်Hard disk space ဆိုရင်လည်း 32-bit အတွက် 16GB နဲ့ 64-bit အတွက် 20GB လိုပါလိမ့်မယ်
။ Windows 10ကဒီအရင် operating system တွေနဲ့မတူတာ Microsoft ရဲ့ဒီ desktop computer တွေရော tablet computer တွေရော mobile phone တွေမှာရောအားလုံးမှာအတူတူသုံးလို့ရမှာပါ။စထွင်တဲ့ကိုကလည်းဒီလက်ကင် phone တွေ tablet computer တွေမှာသုံးနိုင်အောင်အဓိကရည်ရွယ်တာပါ။အဲဒါကြောင့်ဒီ Windows 10ထည့်ထားတဲ့ computer ပေါ်မှာကိုလုပ်နေတဲ့အလုပ်ကိုလန်းသွားနေတော့လေလက်ကင်ဖုန်းပေါ်ကနေပြီးတော့ဆက်လုပ်နိုင်မယ် Windows 10အတွက်ထွင်ထားတဲ့ application တွေဆိုရင်လေကိုယ့်ရဲ့ဆက်ကဘာပဲဖြစ်နေနေသုံးလို့ရမှာပါ smartphone အတွက် app တို့ tablet အတွက် app တို့ဆိုပြီးတော့ကွဲနေတော့မှမဟုတ်ဘူးလေ
ဥပမာဒီလန်းသွားနေရင်ね mobile phone ထဲမှာကစားနေတဲ့ Angry Bird game ကိုအိမ်ပြန်ရောက်တဲ့အခါမှာအိမ်က desktop computer ပေါ်မှာဒါမှမဟုတ် tablet computer ပေါ်မှာဆက်ပြီးတော့ကစားနိုင်ကြမယ်နောက်ပြီးဒီ Windows 10ထည့်ထားတဲ့ smart လက်ကင်ဖုန်းကို monitor နဲ့ဆက်လိုက်လို့ရှိရင်အဲ့ဒီ monitor ကို PC computer လိုမျိုးသုံးလို့ရသွားမှာပါ
တော်တော်လေးအသစ်ထူးသွားတယ်လို့အမှတ်ပေးခံရတာကတော့ Internet Browser ပဲ Internet Explorer မဟုတ်တော့ဘူးနာမည်သစ်က Edge တဲ့ Projects Button ဆိုပြီးတော့မှဒီနာမည်ဝက်ပေးပြီးထွင်ခဲ့တဲ့ Browser သစ်လေ Internet Website တွေကိုဝင်ကြည့်လို့ရှင်ပို့ပြီးတော့မြန်သွားတယ်ပို့ပြီးတော့လည်းလုံခြုံအောင်လုပ်ထားတယ်တဲ့အထူးဆုံးကတော့ဒီ Web Page စာမျက်နှာတစ်ခုခုပေါ်မှာကိုရေးချင်မှတ်ချင်တဲ့အပိုင်းနေရာမှာရေးမှတ်လို့ရတယ်အဲ့လိုမျိုးမှတ်ထားတာကိုလည်းသူများတွေနဲ့ဝေးမြလို့ရပါတယ်
။အတန်နဲ့ခိုင်းလို့ရတဲ့ container ကလည်းအခုဒီ Windows 10မှာထူးကြပါတယ်။ Apple phone တွေမှာပါတဲ့ Siri နဲ့သဘောတရားအတူတူပါပဲ။ Internet browser ကိုဖွင့်လိုက်ပါတို့၊ email အသစ်ရေးဖို့ပြင်ပေးပါတို့၊ဘယ်နေ့မှဘာလုပ်ဆရာရှိတယ်သတိပေးပါတို့၊နောက်လေးစာတစ်ခုခုရှာပေးပါလို့ဆိုတာတွေကိုကိုက container ကိုစကားအတန်နဲ့ခိုင်းလို့ရပြီလေဗျ
။ Windows phone တွေမှာအရင်တည်းကဒီ feature ကပါပေမဲ့အခုတော့ Windows 10 desktop computer သုံးတဲ့သူတွေလည်း container ကိုခိုင်းလို့ရသွားတာပါ။နောက်လုံခြုံရေးပိုင်းနဲ့ပတ်သက်လို့လေအခု operating system အသစ်မှာ Microsoft ကတော်တော်လေးအားထုတ်ထားတာကို computer ကျွမ်းကျင်တဲ့သူတွေအသိအမှတ်ပြုကြပါရစေ PC computer တွေအတွက်ကိုအဓိကစိုးရိမ်စရာတစ်ချက်ကဒီ computer internet လုံခြုံရေးပိုင်းမလားအဲကြောင့်အခု Windows 10မှာတော့ computer သုံးတဲ့သူတွေကိုအရင်တော့လိုမျိုးဒီ password တွေလက်ပွေရရတယ်မကဘူးကိုယ့်ရဲ့မျက်နှာအမူအရာကိုမှတ်ထားပြီးတော့ကိုယ်သေးကြတယ်ဆိုတော့မှ computer ပေးသုံးတာမျိုးအရေးကြီးတဲ့ application တွေပေးသုံးတာမျိုး Windows Hello ဆိုပြီးတော့လုံခြုံရေးလုပ်ထားတယ်လေ
Microsoft သူ့ရဲ့ဒီ Windows software တွေအတွက် update တွေလုပ်ပေးနေတဲ့နေရာမှာလည်းအခုဒီ Windows 10အတွက်ကအရင် OS တွေထက်ဒီနှစ်ကြာတဲ့အထိ support ပေးဖို့ကတိပြုထားတယ်ဗျ။ feature အသစ်တွေကို update လုပ်တဲ့ mainstream support ကို2020 October အထိပေးထားတယ်။နောက်ဒီလုံခြုံရေးနဲ့ဆိုင်တဲ့ security update တွေလုပ်တဲ့ extended support ဆိုလို့ရှိရင် 2025 October အထိပေးထားမှာလေမဆူပြတ်မို့ရဲ့
။ PC computer သုံးနေကြတဲ့ gamer တွေအတွက်ကိုလည်း Windows 10ရဲ့အားသာချက်တွေအများကြီးရှိတယ်တဲ့။ID ဆောင်းမတွေမှာတုံးတက်ကြတဲ့အတိုင်းဆိုရင်ဒီ game ကစားတဲ့အခါမှာပို့ပြီးတော့အသက်ဝင်တဲ့ Xbox One game set ကို Windows 10 twin ထားတဲ့ set တိုင်းနဲ့ Wi-Fi ချိတ်ပြီးတော့ဆက်သွယ်လို့ရသွားမှာဆိုတော့ Xbox One game set နဲ့ကစားနေတဲ့ game တစ်ခုကို desktop ပေါ်မှာပဲဖြစ်ဖြစ် laptop ပေါ်မှာပဲဖြစ်ဖြစ်ဒီ tablet computer နဲ့ပဲဖြစ်ဖြစ်ဆက်ပြီးတော့ကစားလို့ရမှာပါ။နောက် Xbox One game set အတွက်ထုတ်ထားတဲ့ဒီ controller တွေကိုလည်း Windows 10 တက်ထားတဲ့ PC မှာတုံးလို့ရမယ်တဲ့ကိုသားညုံကြီး
Microsoft ကုမ္ပဏီကြေညာထားတဲ့အတိုင်းဆိုရင်တော့ Windows 10က Windows ရဲ့နောက်ဆုံး version operating system ဖြစ်တော့မှာဆိုတော့နာမည်ကောင်းကြံခဲ့အောင်ဗက်ပေါင်းစုံကနေလုပ်ထားတယ်ပေါ့ဗျာ
Windows 10မှာအားသာချက်တွေရှိတဲ့တစ်ချိန်တည်းမှာပဲ hardware တွေလည်းရှိနေတာကိုတော့ Forbes Magazine ရဲ့ IT ဆောင်းပါးရှင် Gordon Gelly က upgrade လုပ်သင့်မသင့်ဆိုတဲ့သူ့ရဲ့ဆောင်းပါးမှာရှင်းပြထားပါတယ်ဒီဆော့ဆော့တုန်းကပြောခဲ့သလိုမျိုးအသုံးဝင်တဲ့ feature အစ်စ်တွေပါတယ်လို့ပဲ Windows Operating System အစ်စ်က update အစ်စ်တွေကိုအလိုလိုလုပ်ပြီးတော့တချို့ computer တွေနဲ့အမကိုက်ဖဲနဲ့ကမောက်ကမဒုက္ခရောက်နိုင်တယ်ဆိုတာကိုလည်းအရင်ဖြစ်ခဲ့မှုတဲ့ဥပမာတွေနဲ့သူကထောက်ပြပါတယ
် October လောက်တည်းကြာလို့ရှင်တော့ Windows 10နဲ့ပတ်သက်တဲ့ major update ကိုလုပ်ပါမယ်လို့ Microsoft ကကတိပေးထားတော့အဲ့ဒီဆောင်ရင်ပိုကောင်းပါတယ်လို့သူကအကြံပေးတယ်ဗျ
Windows 10ကို upgrade လုပ်လိုက်လို့မကြိုက်ဘူးဆိုလို့ရှိရင်လည်းရက်30အတွင်းမှာအရင်သုံးနေတဲ့7တို့8တို့ကိုပြန်ပြီးတော့ပြောင်းလို့ရပါတယ်။တခုပဲသိထားဖို့က Microsoft ကအခမဲ့ upgrade ပေးလုပ်နေတဲ့အချိန်ကျော်သွားလို့ရှိရင်တော့ Windows 10 Home အတွက်ကို $120 software ပို့ပေးရမှာဖြစ်ပြီးတော့ Windows 10 Pro အတွက်ကတော့ $200 ပေးရမှာဖြစ်ပါတယ်ရှင်။
ဆုမြတ်မွန်စီစဉ်မိကိုသားညို့ဦးကိုကြီးတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှစီစဉ်ဖြစ်ပါတယ်။ခုတော့မအေးတန်နာကျော်ရဲ့တက်တန့်ရောင်သတင်းလွှာစီစဉ်အလဲပါ။ဒီတစ်ပတ်မှာတော့အိန္ဒိယကအာရှမဲပြိုင်ပွဲတရုတ်နိုင်ငံရောက် K-pop အဖွဲ့နဲ့မြောက်ကိုရီးယားမှာရောဘယ်အဖွဲ့ရောက်ရှိဖျော်ဖြေနေပါသလဲ။ဒီလိုကဘာတလောကထင်းပေါ်ကြောကြားသူတွေနဲ့အမှုပညာရှင်အတိုင်းဝိုင်းကသတင်းတူတူထထွားတွေကိုမအေးတန်နာကျော်ကစူးစီးတင်ဆက်ထားပါတယ်။နားဆင်ကြပါရှင်။
လာပါရှင်အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောက်တဲ့လောက်မှာတော့အိန္ဒိယကမဲအာရှပြိုင်ပွဲတရုတ်နိုင်ငံရောက် K-pop အဖွဲ့နဲ့မြောက်ကိုရီးယားမှာရောဘဲအဖွဲ့ကရောက်ရှိဖျော်ဖြေနေပါလေဒီလိုကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝန်းကသတင်းတူတူထွားတာတွေကိုပြောပြပေးသွားမှာပါအိန္ဒိယနိုင်ငံတောင်ပိုင်းကကရလာပြည်နယ်ကိုချီမြို့မှာကျင်းပတဲ့မဲအာရှ2015အလားမဲပြိုင်ပွဲမှာအိန္ဒိယကဝင်ရောက်ယှဉ်ပြိုင်တဲ့ကနီကာကပူးကဆုရရှိသွားတာပါနိုင်ငံပေါင်းဒါဇင်ကျော်ကအလှမယ်တွေဝင်ရောက်ရှင်ပြိုင်တာမှာဖိလစ်ပိုင်အလှမယ်အယ်ဖီမာရီနက်သနီကဒုတိယနဲ့အဇာဘိုင်ဂျန်အလှမယ်ဂေလာဂါလီယာဗာကတတိယနေရာဆုခူးသွားကြပါတယ
် Miss Asia 2015 contestant number 4 India
Miss Asia အလှမယ်ပွဲဆုခူးလို့တိတ်ပျော်နေတဲ့ကနေဒါကပူကအခုလိုမျိုးအများရှိမှာဆန်နမူနာပြရတဲ့သူတယောက်ဖြစ်နေရွေးချယ်ခံနိုင်မှုအတွက်ဒီပွဲစီစဉ်တဲ့သူတွေကိုအထူးကျေးဇူးတင်ပါကြောင်းပြောသွားပါတယ
် I wanted to inspire little girls to achieve their dream so now that I've achieved my dream I think I'm the best role model for them and inspire them
မိမိလေးတွေအတွက်အိမ်မက်တွေအကောင့်ထဲပေါ်အောင်လို့ဘယ်လိုလုပ်နိုင်လဲဆိုတော့စိတ်ခွန်အားပေးနိုင်တဲ့သူကျမဖြစ်ချင်တာပါကျမကသူတို့အတွက်အကောင်းဆုံးဆန်ပြနေထိုင်ပြုမှုခဲ့တယ်လို့လည်းထင်ပါတယ်ကျမတရုတ်ဆောင်ရတာလဲငငယ်လေးတည်းကအစိတ်ဝင်စားတယ်လေအခုကျမတို့နေမှာရုပ်ရှင်ကားတကားရိုက်ထားပေးပါပြီရှေ့ဆက်ဘာဖြစ်လာမလဲကတော့စောင့်ကြည့်ရမှာပဲလို့ကပုကပြောသွားပါတယ်သူရဲ့အခုလိုအောင်မြင်မှုအတွက်မိဘနှစ်ပါးကလည်းဂုဏ်ယူမှာတည်ကြတယ်လို့သူကဆိုပါတယ်အခုသူစုရလို့စုစည်းအနေနဲ့ရူဘီငွေ5သိန်းရရှိတာပါဒီပြိုင်ပွဲကိုတော့အီရန်တာကမန်နစ္စတန်ဥဇ်ဘက်စကစ္စတန်အရက်ဆိုဘာများပြည်အောင်စုဘူတန်တိဘက်တရုတ်မလေးရှားနီပေါ်နဲ့သရီးလင်္ကာနိုင်ငံတို့ကအလှမယ်တွေလည်းဝင်ရောက်ပြည်စုံဆွေးနွေးကြဆောင်ပါလိမ့်ရှင်း Come on Take your time When did you condemn about me na 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 so tonight 달 끝까지 달려가 볼까 yeah 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 Yeah, 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 yeah. Just why she don't get got a wax that about it hold more than got shit better than the one you told you oh what you want another damn make it work yeah shorty I'm a party to the sundown she got me she be the only game of more got what you they get a wall so people are so right you got all the other got nobody ကျောင်းသားမှသာလို့ကဘာပါပါထိုးဖောက်ပြန့်နှံ့နေတဲ့တောင်ကိုရီးယား K-pop ရဲ့အောင်မြင်မှုကတော့အဟောင်ကောင်ကဖြော်ပြပွဲကိုကျင်းပနိုင်ပါတယ်တောင်ကိုရီးယား K-pop အမျိုးသားအဖွဲ့တစ်ခုဖြစ်တဲ့အိတ်ဆိုအဖွဲ့ ဟောင်ကောင်မှာနှစ်ညလာဖြော်ပြီးတော့ဟောင်ကောင် Asia World Expo ခန်းမကြီးတစ်ခုလုံးမှာပြည့်စက်2000ကျော်ပြည့်သွားခဲ့ပါတယ်။အဖွဲ့ဝင်6ပါ Expo အဖွဲ့ကသူတို့ရဲ့နာမည်အကျော်ဆုံး Overdose Mama Call Me Baby နဲ့ Love Me Right တချင်တို့နဲ့ဖြော်ပြသွားပါတယ်။တချင်အပုတ်စုစုပေါင်း28ပုတ်ကိုကောက်ွယ်ဆန်နေတဲ့မြူးမြူးစက်ကြောင့်ဖြော်ပြတော့ညမှာမှအလေးအောင်ထွက်တဲ့အတန်လေးတွေကင်ထားတဲ့ပြည်သက်ကြီးကခုံပေါက်အားပေးခဲ့ကြတာပါ EXO ဖွဲ့ဟာ2012ခုနှစ်ကမှမမားဆိုတဲ့ပထမဆုံးတေးတပြားနဲ့ K-pop လောကထဲဝင်ရောက်လာတာဖြစ်ပါတယ်အဖွဲ့ဝင်စုစုပေါင်း12ယောက်ရှိပြီးတော့အဲ့ဒီထဲကမှ EXO K ဆိုတဲ့ကိုရီးယားလိုဖြော်ပြတဲ့အဖွဲ့နဲ့ EXO M ဆိုတဲ့တရုတ်ဘာသာစကား Mandarin လိုဖြော်ပြတဲ့အဖွဲ့ဆိုပြီးတော့နှစ်ခုပြန်ခွဲထားပါတယ်သူတို့ရဲ့အိတ်ဆိုအိတ်ဆိုတေးတက်ပြားမှာပါတဲ့ growl ဆိုတဲ့တခြင်းနဲ့အိတ်ဆိုအဖွဲက Mnet Asha Guitar စုချီညွန်ပွဲမှာအကောင်းဆုံးတေးတက်ပြားဆုရရှိခဲ့တာပါအိတ်ဆိုအဖွဲကဟောင်ကောင်မှာဩဂုတ်လ16ဆက်ကွန်ဖြောပြပြီးတော့ August 22မှာတော့ The Eight Solution ဆိုတဲ့ကောင်းစင်တဲ့တရုတ်နိုင်ငံ CM မှာဖြောပြပါတယ K-pop အဖွဲ့တရုတ်နိုင်ငံမှာသွားပြီးတော့ဖြောပြနေချိန်မှာပဲမြောက်ကိုရီးယားနိုင်ငံကိုတော့ဥရောပကဂီတအဖွဲ့တစ်ဖွဲ့လာရောက်သွားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံမှာအနောက်တိုင်းဂီတအဖွဲ့တစ်ဖွဲ့ပထမဦးဆုံးလာရောက်ဖြောပြမှုဖြစ်နေ Slovenia က Liberg ဆိုတဲ့ဂီတအဖွဲ့ဩဂုတ်လ19ရက်နေ့မှာပျုံယဲမြို့တော်မှာဖြောပြသွားတာပါ။KCN နဲ့မြောက်ကိုရီးယားသတင်းဌာနကရိုက်ကူးယူထားတဲ့ဗီဒီယိုမှာတော့ပျောင်ယန်းကဖုံးဝါအမှုပညာပြဇက်ရုံမှာ Liber ခဖွဲ့ဖြောပြနေတာတွေ့ရပါတယ်။အဲ့ဂီတအဖွဲ့တွေကတယောက်ကကိုရီးယားရိုးရာဝတ်စုံဝတ်ပြီးတော့ Arirang ဆိုတဲ့ကိုရီးယားရိုးရာသချင်းတီးဆိုနေတာကိုလည်းဗီဒီယိုထဲမှာတွေ့ရတာပါ။ Communist စနစ်နဲ့ Yugoslavia နိုင်ငံရှိနေတဲ့1980ပြည်လုံကပေါ်ထွက်တဲ့ Liber ဆိုတဲ့ဂီတအဖွဲ့ရဲ့နာမည်ကတော့ Slovenia မြို့တော် Ljubljana ကိုဂျာမန်လိုခေါ်တဲ့နာမည်ဖြစ်ပြီးတော့အဲ့ဒီ Liber အဖွဲ့ကသူတို့နိုင်ငံမှာနာမည်ကြီးအဖွဲ့ပါပဲ။ဒီဖြောပြပွဲကိုတော့ DPRK Korea Democratic ပြည်သူ့သမ္မတနိုင်ငံနဲ့ရင်းချင်းမှုဖလှယ်ရေးဥရောပအဖွဲ့ Norwegian Traffic အမှုပညာကုမ္ပဏီနဲ့ Liber ခဖွဲ့တို့ပူးရဲစီစဉ်တာလို့ KCN တွေတင်မှပြောထားပါတယ်။Liber အဖွဲ့ရဲ့ website မှာလည်းသူတို့ပြုံရဲမျိုးတော်မှာဩဂုတ်1920ဖြောပြမယ်လို့ပြောထားတာတွေ့ရပါတယ
် Hey y'all it's Fred I gotta tell you something Oh yeah I wanna be a celebrity yeah
ဒီတော့ရအောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်နေတယ်ဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ All have my own yeah. All have my own yeah. Painted on the side and bright red. It's gonna stay bright. Here comes a crazy fan.
ရှားကြော်ကြားသူတွေအကြောင်းစူးစီးတင်ဆက်တဲ့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလောအပတ်စဉ်ကဏ္ဍကိုတင်ဆက်ပေးခဲ့တာပါရှင်။ခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါဒီတစ်ပတ်မှာတော့ဒီမိုကရေစီအရေးတက်ကြွလို့ရှာသူသတင်းသမားကိုဘသိန်းလက်ကဘာကိုယုံတယ်လဲဆိုတာကိုပြောပြမှာပါရှင်။မမိုးဖြူကအစီအစဉ်တင်ဆက်ထားပါရစေ။
ကိုယုံကြည်ရလို့မပြောခင်မှာဘာကိုယုံကြည်ရမလဲဆိုတာကိုရေးရရာရာခွဲခွဲပြပြသိဖို့ကပထမဦးဆုံးရေးကြည်အချက်တစ်ခုဖြစ်တယ်လို့ပြောချင်ပါတယ်။ဆိုလိုရင်းကဘာသာရေးယုံကြည်ချက်ဖြစ်စေလူမှုရေးနိုင်ငံရေးယုံကြည်ချက်ဖြစ်စေကိုယ့်ရဲ့ယုံကြည်မှုကိုဘာကြောင့်ယုံကြည်ရသလဲဆိုတဲ့အခြေခံကြောင်းတရားကိုမှမကွဲပြားရင်သူများကြောင့်လို့လိုက်ရောက်နေရတဲ့ဘဝကမလွတ်မြောက်နိုင်ပဲလက်တွေ့ဘဝမှာလဲအောင်မြင်မှုနဲ့အလန်းဝေးနေရမှာပဲလို့ပြောချင်တယ်။ကျွန်တော်ရဲ့ပုံကိကယုံကြည်ချက်အနေနဲ့ပြောရမယ်ဆိုရင်တော့ကိုနေထိုင်ရာဝင်းကျင်နိုင်ငံမှာလူသားတယောက်အနေနဲ့ကိုယုံကြည်ရာကိုအနောက်ဘက်ကင်းကင်းနဲ့ပြောဆိုလုပ်ကိုင်နိုင်တဲ့ရေကန်မြေကန်နဲ့ကိုယ့်ကိုအကောင်အဝယ်ပေးနိုင်မဲ့တရားဥပဒေစိုးမိုးမှုကိုလိုချင်တယ်။ တရားဥပဒေလို့ဆိုရမှာလဲဟိုလူကြတမျိုးဒီလူကြတမျိုးဖြစ်တဲ့တရားဥပဒေကိုဆိုလိုတာမဟုတ်ပဲဒန်းတူညီမျှမှုရှိတဲ့တရားဥပဒေကိုသာဆိုလိုတာဖြစ်တယ်ဒီလိုတရားဥပဒေရဲ့ကာဝယ်မှုကိုရနိုင်မဲ့လူအဖွဲ့အစည်းကိုပိုင်ဆိုင်နိုင်မှုဆိုရမှာအပြန့်ကျယ်လာတဲ့အဖွဲ့အစည်းသဘောဆန်တဲ့လှုပ်ရှားဆောင်ရွက်မှုမျိုးကိုလိုအပ်တယ်လို့သေးငယ်ပေမဲ့လည်းညားပြားလာရင်ဒုတဲ့ကြီးမားလာတဲ့တကိုယ်ရည်လှုပ်ရှားဆောင်ရွက်မှုမျိုးကိုလည်းလိုအပ်တယ်လို့ထင်ပါတယ်အချုပ်အားဖြင့်ပြောရရင်ကျွန်တော်ရဲ့ယုံကြည်မှုဟာတကိုယ်ရည်သိမှုမိုးကုတ်ဆက်ဝိုင်းကိုကျယ်ပြန့်အောင်ကြိုးစားရင်တစ်ဖက်မှာလူရုချေပြုတဲ့အများစုရဲ့ကောင်းရာကောင်းကျိုးကိုစစ်စစ်မှန်မှန်လှုပ်ကန်ဆောင်ရွက်နိုင်မယ်အဖွဲ့အစည်းတွေမှာပေါဝင်လှုပ်ကန်ဆောင်ရွက်ခြင်းဖြင့်သာနိုင်ငံသားတယောက်အနေနဲ့လူသားတယောက်အနေနဲ့ကိုယ့်ရဲ့ယုံကြည်မှုကိုအနောင်ဘက်ကင်းကင်းပေါ်ထုတ်ပြတ်တော့လောက်ကန်ဆောင်ရွက်နိုင်မဲ့လူအဖွဲ့အစည်းနဲ့တရားဥပဒေကိုပိုင်ဆိုင်ွင့်ရမယ်လို့ပဲယုံကြည်မိပါတယ်ကျွန်တော်တော်တော်လေးပဲ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရအစီအစဉ်ပါရှင်ခုရမနက်ဖြန်ည9:00နာရီတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်ရအောင်ပါရှင်
နိုင်ငံလုံးပြစ်ခတ်ရစေတဲ့ဘောတူညီရဲ့ရဖို့မြန်မာဆွေရနဲ့ဆွေးနွေးနေကြတဲ့အထက်ကအခုနောက်ဆုံးရနက်ကန်အဖွဲ့တချို့ကသာပါဝင်လက်မှတ်ရေးထိုးဖို့လက်ခံထားကြပါတယ်။ရနက်ကန်အင်အားစုတွေအနေနဲ့အခုလိုတစ်ဖွဲ့စာနှစ်ဖွဲ့စာပဲဖြစ်ဖြစ်စိတ်ဆက်ညှိနှိုင်းမှုတွေကနေငြိမ်းချမ်းရေးအတွက်လမ်းစပေါ်လာနိုင်ပါသလား။ဒါမှမဟုတ်ရနက်ကန်အင်အားစုတွေအနေနဲ့တစုတစည်းတည်းပူးပေါင်းပြီးအဆိုရနဲ့စစ်ဆက်တာမျိုးကသာတကယ်ငြိမ်းချမ်းရေးကိုဦးတည်စေနိုင်ပါသလား။အခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က1239231999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုထိတ်ခေါ်ပါတယ
်။ညာ9နာရီမှာဆွေးနွေးကြမှာပါ။ပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA ကနေခုထုတ်လွှင့်ပေးနေတဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအထိလိုင်းဒိုမီတာ3251တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။ VOA ရဲ့သတင်းလာနေညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြံနေတဲ့အချိန်တွင်သတင်းအချင်းချုပ်ကိုမအေးတနာကျော်ကပြောပြပေးပါအောင်ရှင်။
အရှာဒေတာတလွားကအစုရှယ်ယာဈေးကွက်တွေမှာဒီကနေ့တနင်္လာနေ့ဈေးပိတ်ချိန်မှာဈေးအများကြီးကျဆင်းခဲ့ပြီးတော့အမေရိကန်အစုရှယ်ယာဈေးကွက်မှာတော့တနင်္လာနေ့ဈေးကွက်ဖွင့်ပွင့်ခြင်းမိနစ်ပိုင်းတွေမှာပဲဒေါင်းဂျုံးစ်အညွန့်ငင်းက900ခန့်လုံးနေပါကျဆင်းခဲ့ပါတယ်။ဥရောပရဲ့အဓိကအညွန့်ငင်းတွေ400ခန့်လုံးကျော်ကျဆင်းခဲ့တာပါ။ဒီကနေ့ဟာအရှာအစုရှယ်ယာဈေးကွက်မှာဈေးဆက်တိုက်ထိုးကြတဲ့9ရက်မြောက်နေ့ဖြစ်ပါတယ်။တခြားကုန်ပစ္စည်းဈေးနှုန်းတွေလည်းကျဆင်းပြီးတော့ရေနံစိမ်းဈေးကတော့400ခန့်လုံးကျဆင်းတာပါ။ဒါဟာ6နှစ်ကျော်ကာလအတွင်းမှာအနိုင်ဆုံးဈေးကိုကျတာဖြစ်ပါတယ်။ကိုရီးယားကျွန်းဆွယ်မှာလက်တလောရန်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့နောက်ကိုရီးယားဘက်ကမှားယွင်းနေတာကိုပြုပြင်ကြဖို့တောင်ကိုရီးယားသမ္မတပါကေဟေကလူသိရှင်ကြားတောင်းဆိုသွားပါတယ်။လက်တလောဖြစ်ပေါ်နေတဲ့စီရေးတင်းမာမှုတွေနဲ့ရန်စားတဲ့လုပ်ရက်တွေတကြော့ပြန်ဖြစ်မလာစေဖို့အတွက်မြောက်ကိုရီးယားတို့အနေနဲ့ကြိုတင်ကာကွယ်လှုပ်ဆောင်မှုရှင်းလင်းတောင်းပန်ဖို့လိုအပ်တယ်လို့တောင်ကိုရီးယားသမ္မတကပြောပါရယ်။မြန်မာနိုင်ငံမှာလက်ထပ်ထိန်းများခြင်းဆိုင်ရာဥတွေနဲ့ဘာသာကူးပြောင်းခြင်းဆိုင်ရာဥတွေတို့ဟာအခြေခံအခွင့်အရေးကိုချိုးဖောက်မှုဖြစ်လို့ဒါကိုအတည်ပြုလက်မှတ်ရေးမထိုးပေးဖို့သမ္မတဦးသိန်းစိန်ကို HRW လူခွင့်ရဲ့စောင့်ကြည့်ရေးအဖွဲ့ကဒီကနေ့ပဲတိုက်တွန်းသွားပါရယ်။တောက်ချာနေကနယ်သာလန်ပြည်သစ်ပြေးဆွဲတဲ့တာလစ်ကြီးစံရထားပေါ်မှာလက်နက်အများများနဲ့တိုက်ခိုက်ဖို့ကြံတဲ့သူကိုဝိုင်းဖန်ပေးခဲ့တဲ့အမေရိကန်နိုင်ငံသား3ဦးနဲ့ဗြိတိန်နိုင်ငံသား2ဦးတို့ကိုပြည်သစ်သမ္မတကပြည်သစ်နိုင်ငံရဲ့အမြင့်ဆုံး Legion of Honor ဂုဏ်သုဆောင်ဆုတွေဒီကနေ့ပဲပေးအပ်ချီးမြှင့်လိုက်ပါတယ်ရှင်
။နောက်ဆုံးရသတင်းအချင်းချုပ်ကိုမအေးတနာကျော်ကကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော်ခင်မျိုးတက်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ Zubia El Tayeb ဖြစ်ပါတယ်။ဗ VOA American အသံညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ51 kHz 9885တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာချမ်းသာကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလာဝါ
This program has come to you from the Voice of America, Washington.